Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ18ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုက်ဒိုမီတာ3240နဲ့48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်နဲ့အတူကြီးညာပေးပါပါ American ပြည်ထောင်စုရဲ့တရားမဝင်လာရောက်သူတွေကိုအကာအကွယ်ပေးဖို့လူမှုကြီးကြပ်ရေးဥပဒေပြုပြင်ပြောင်းလဲရမှာထည့်သွင်းရေးတွန်းအားပေးနေတဲ့ Democratic Party ဝင်တွေကို American သမ္မတကအပြစ်တင်ဝေဖန်လိုက်ပါတယ်။အင်ကာနီကမြောက်ဦးမှာရခိုင်ပြည်နယ်မြောက်ဦးမှာအဓိကရုံးဖြစ်ပွားခဲ့ပြီးတဦးသေဆုံးခဲ့ရပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ် Miss ရန်ဟင်းလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးနေ့မှာတွားရောက်မှာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ကြီး
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာလူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အဓိကရုံးနှိမ်နှင်းပြုတ်ခွဲမှုဘယ်ကစခဲ့တာပါလဲ
။ဒီလိုခန္ဓာကျင်းပတဲ့ပုဂ္ဂိုလ်ကကြိုတင်ပြီးတော့ပွေးမိတောင်းမိတာဖြစ်တယ်ကြ။
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအထီးကရုံးဖြစ်ပြီးချိန်မှာ VOA ကဆက်သွယ်မေးမြန်းခဲ့တဲ့အပြည့်အစုံကိုထုတ်လွှင့်ပေးမှဖြစ်တယ်လို့အထီးကရုံးဖြစ်စဉ်အပေါ်မျက်မြင်တွေ့ခဲ့သူဒေသခံနဲ့ VOA ရဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရပါမယ်ရှင်။ရိုဟင်ဂျာဒုက္ခသည်တွေစံတာအလျောက်ပဲပြန်ခွင့်ရှိရမယ်ဆိုတဲ့အချက်ဟာအဓိကအရေးကြီးတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောကြားချက်နဲ့အတူအစီအစဉ်နောက်ပိုင်းမှာတော့လည်းရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးမကြခင်စတင်တော့မဲ့အချိန်မှာရင်ဆိုင်ကြုံတွေ့ရတဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတဲ့ဒါရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ဦးဆောင်မဝီတို့ကြီးညာပါမယ်ရှင်။
American ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးတဲ့ DACA ကိုလူမှုကြီးကြပ်ရေးပြုပြင်ပြောင်းလဲဥပဒေမှာထည့်သွင်းဖို့အတွက်တောင်းဆိုမှုဟာစစ်တပ်ကိုအထိနာစေမဲ့ဒေသတွင်းဘက်တွင်ဖြစ်လာနိုင်မဲ့အဆိုးရွားအသုံးစီလဲပတ်မှုရပ်ဆိုင်မှုတွေကိုဖြစ်လာစေနိုင်တယ်လို့ပြောကြားပြီး Democratic Party ဝင်တွေကိုသမ္မတ Donald Trump ကဝေဖန်ပြစ်တင်လိုက်ပါတယ်။အခုချိန်ဟာစစ်တပ်ကိုဘယ်တော့ကနေမှမတူအောင်လိုအပ်နေခြင်းဖြစ်ပြီးအခု Democratic တွေကနေဆက်လုံခြုံရေးကိစ္စသဘောမတူုံသာမကအားလုံးအတွက်အကာအကွယ်ပေးပြီးအစိုးရအသုံးစီလဲပတ်မှုတွေရပ်ဆိုင်းစေချင်တာကြောင့်စစ်တပ်အတွက်အများအားဖြင့်တိစောက်မှုတွေမှာအထိနာစေမှာဖြစ်ကြောင်းသမ္မတကသူ့ Twitter ကနေပြောပါတယ်။ဒါ့အပြင်လူဝင်မှုကြီးကြပ်ရေးဆိုင်ရာကောင်းမွန်တဲ့စနစ်တည်းလိုအပ်နေတယ်လို့ဗီဇာကန်ဆယ်မဲဖောက်တာလည်းမရှိသေးခြင်းကြောင့်သမရကပြောပါတယ်။အစိုးရအသုံးစီတက်တန်းကုန်မဲ့လာမဲ့တောက်ကြနေညတကောင်းရန်အလွန်အစိုးရလက်ပတ်ရေးရန်ပုံငွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အရေးပေါ်ဆွေးနွေးပွဲနဲ့ပြီးခဲ့တဲ့သတင်းပတ် American သမရအင်ဂျီရောနဲ့လှော့တော်ကြားဆွေးနွေးခဲ့ကြတဲ့ DAC အစီအစဉ်တို့ကချိတ်ဆက်နေတာဖြစ်ပါတယ်။ Democratic Party ခေါင်းဆောင်တွေကတော့မျှော်လင့်ချက်ထားနေသူတွေလို့သိကြတယ်။ကလေးပွားတဲ့က American ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်လာသူမိဘတွေကခေါ်ဆောင်လာတဲ့ရွှေပြောင်းအခြေချနေထိုင်သူ8,000မိဘကိုတိုင်းပြည်ကနေနှင်ထုတ်မှုကနေအကာအကွယ်မပေးမဲ့ဘယ်လှုပ်ဆောင်မှုမျိုးမှန်သမျှကိုမှကန့်ကွက်ဖို့ရှိတယ်လို့ပြောကြားကြတယ်လို့သမ္မတထရမ့်အနေနဲ့နေဆက်လုံခြုံရေးတင်းကျပ်မှုတွေအတွက်ငွေသုံးဖို့ပဲထပ်တလဲလဲပြောကြားနေတာကိုဝေဖန်ပြစ်တင်နေကြတာပါ
မကြခင်ကပြုလုပ်ခဲ့တဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအရာရှိတွေထိတွေ့ဆက်ဆံမှုကနေနျူကလ িয়ার လက်နက်တွေပိုင်ဆိုင်မှုကြိုးပမ်းနေပြီးတော့ဖျက်လို့ဖျက်ဆီးပြုလုပ်လို့တဲ့မြောက်ကိုရီးယားရဲ့အမူအကျင့်ကိုပြောင်းလဲသွားလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကမျှော်လင့်နေကြကြောင်းအင်ကာနေ့မှာအမေရိကန်သမ္မတအင်ဂျီရောကပြောကြားလိုက်ပါတယ်ကိုရီးယားနှစ်နိုင်ငံဆွေးနွေးမှုကနေမြောက်ကိုရီးယားအားကစားသမားတွေနဲ့တန်ဆောင်တီးဝိုင်းအဖွဲ့ကိုရှေ့လာတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုဆီလူဖို့ဖြစ်လာခဲ့တဲ့အပေါ်တရုတ်နဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကတနင်္လာနေ့မှာစကားပြောဆိုရမှာအလေးထားအတိအမှတ်ပြုခဲ့ကြပါတယ်။ထရမ့်နဲ့ရှီတို့ဟာကိုရီးယားနှစ်နိုင်ငံထိတွေ့ဆက်ဆံမှုကနေမြောက်ကိုရီးယားရဲ့လက်နက်တွေစမ်းသပ်နေမှုကိုပြောင်းလဲသွားစေလိမ့်မယ်လို့မျှော်လင့်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ကင်းမဲ့တဲ့နိုင်ငံဖြစ်စေဖို့အတွက်အမေရိကန်ဥဆောင်ပြီးကမ္ဘာတစ်ဖက်ကနေအပြင်းထန်ဆုံးဖိအားပေးနေတာကိုဆက်လက်လှုပ်ဆောင်ဖို့သမ္မတထရမ့်အနေနဲ့ပိုင်းဖြတ်ထားကြောင်းလည်းအင်ဂျီရောကပြောပါတယ်။ကုလသမဂ္ဂအထူးထွေတွင်ရမှုအန်တိုနီယိုဂူတာရက်စ်ကလည်းဒါဟာကိုရီးယားကျွန်းဆွယ်မှာစစ်မဲ့ဖြစ်ပွားမှုအန္တရာယ်ကနေရှောင်လွှဲနိုင်ဖို့အတွက်ခွင်လန်းတစ်ကပေါက်တစ်ခုဖြစ်တယ်လို့အင်ကာနီမှာပြောကြားလိုက်တယ်လို့ပါဝင်ပတ်သက်နေသူတွေအနေနဲ့လက်လွတ်မခံကြဖို့တိုက်တွန်းလိုက်ပါတယ်။
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်အစီအစဉ်ဆွံ့လွန်လာတဲ့အထိရေယူဒဏ်ခတ်မှုတွေဆက်ပြီးထားရှိဖို့အတွက်နိုင်ငံပေါင်း20လောက်ကနိုင်ငံခြားရေးဝန်ကြီးတွေရဲ့ကနေဒါနိုင်ငံဗန်ကူးဗားမှာအင်ကာနေ့ကျင်းပတဲ့မြောက်ကိုရီးယားအစည်းအဝေးကနေပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ နျူကလ িয়ার လက်နက်နဲ့ချိန်ချောက်မှုတွေပေါ်မှာစိုးရိမ်နေချိန်မှာပဲဟဝိုင်မှာဒုံးလက်နက်အချက်ပေးမှုမှောင်ရင်ထုတ်ပြန်မှုတွေပေါ်ပေါက်ခဲ့ပြီးရေပိုင်းတွင်အခုလိုအစည်းအဝေးကိုကျင်းပတာပါ PRP အယုံထားဆွေးနွေးကြဖို့အတွက် American ပြည်တော်စုနဲ့ကနေဒါနိုင်ငံတို့ကကမကထလုပ်ပြီးတော့ Vancouver မြို့မှာတွေ့ဆုံဆွေးနွေးတာဖြစ်ပါတယ် American နိုင်ငံကျောင်းဝန်ကြီး Rex Tillerson ကအခုလိုစိတ်ထားတူညီတဲ့နိုင်ငံတွေစုဝေးကြတာဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တပ်ဆင်မှုကိုလက်မခံကြောင်းမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုတညီတညွတ်ထဲပြတာလိုက်တာဖြစ်ကြောင်းပြောကြားခဲ့ပါဒီစီဝေးကိုတက်ရောက်ဖို့အတွက်မဖိတ်ကြားခဲ့တဲ့တရုတ်နဲ့ရုရှားတို့ကလည်းမြောက်ကိုရီးယားပေါ်မှာကုလသမဂ္ဂကချက်မှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုအပြည့်အဝအကောင့်ထဲပေါ်ပေးကြဖို့လေနိုင်ငံကြီးဝန်ကြီး Rex Tillerson ကတိုက်တွန်းခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားကိုဆွေးနွေးပွဲစကဝိုင်းကိုပြန်ပြီးရောက်လာအောင်လှုံ့ဆော်အောင်မှာဖြစ်ကြောင်းလည်းအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာအရက်ဖက်၄ချောင်းပြန်တန်းရေးကိုချိန်ချောက်မှုရှိနေတယ်လို့လည်းပြောပါတယ်။ကနေဒါနိုင်ငံကြီးဝန်ကြီးခရစ်စတီယာဖရီလင်းကတော့လက်ရှိအရေးယူတန်းခတ်ထားမှုတွေထိရောက်စေဖို့အတွက်နိုင်ငံအားလုံးကနေလှုံ့ဆော်ရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
။ Brexit လို့ခေါ်တဲ့ EU ဥရောပသမဂ္ဂကနေ Britain နိုင်ငံနှုတ်ထွက်ရေးအစီအစဉ်အတွက်ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲဒုတိယကြိမ်ကျင်းပပေးဖို့ Britain ဝန်ကြီးချုပ် Theresa May အပေါ်ဖိအားပေးမှုတွေတိုးများလာနေပြီးတော့ဒီအရေးပေါ် Britain နိုင်ငံရေးလောကတဝန်းလုံးကပုံမှန်စိတ်ဝင်စားမှုတွေပြတ်တလာနေကြပါတယ်။ဒီထဲမှာ EU ကခွဲထွက်ရေးကိစ္စကိုအဓိကဥဆောင်ခဲ့သူတဦးဖြစ်တဲ့ UKIP ခေါ် UK လွတ်လပ်ရေးပါတီရဲ့ဥက္ကဋ္ဌ Nigel Farage လည်းပါဝင်ပါတယ်။ဒီလိုလူထုသဘောထားပြောင်းလဲလာခြင်းဟာသူ့ရဲ့အစိုးရအဖွဲ့အတွင်းသဘောထားကွဲပြားမှုတွေကိုပြန်လည်တင့်မြတ်ဖို့ကြိုးပမ်းနေတဲ့ဝန်ကြီးချုပ်မေအတွက်အနှောက်အယှက်ဖြစ်နေပါတယ်။ဝန်ကြီးချုပ်မေဟာ Britain ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့ဥရောပသမ္မတကနဲ့ Brexit အလွန်ဆက်ဆံရေးအတွက်သူ့ဝန်ကြီးတွေရဲ့သဘောထားတူညီမှုရရှိရေးဆွေးနွေးတိုင်ပင်နေကြတဲ့ကာလလည်းဖြစ်ပါတယ်။ဒုတိယကြိမ်လူထုဆန္ဒခိုင်ဝဲပြုလုပ်လိုက်ရင်ဥရောပသမဂ္ဂနဲ့ခွဲထွက်ရေးအပေးယူလုပ်တဲ့နေရာမှာအားနည်းသွားနိုင်တယ်ဆိုပြီးတော့ဒုတိယကြိမ်ဆန္ဒခိုင်ဝဲပြုလုပ်ဖို့ဝန်ကြီးချုပ်မေကငြင်းဆန်ထားတာလည်းဖြစ်ပါတယ်။
အတံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ရှေးအောင်မြို့ဖြစ်တဲ့မြောက်ဦးမြို့မှာမနေ့အင်္ဂါနေ့ကအဓိကုံဖြစ်ပွားခဲ့ပြီးလူတဦးသေဆုံးခဲ့ရတယ်လို့အ ਨੇ ဆုံး၉ဦးဒဏ်ရာရရှိခဲ့ပါတယ်။အင်္ဂါနေ့ညပိုင်းမှာလုံခြုံရေးတရဲတပ်ဖွဲ့နဲ့ဒေသခံတပ်ကြွလှုပ်ရှားသူလူငယ်တွေကြားထိတိုက်ဖြစ်ပွားခဲ့ပြီးရဲကပြစ်ခတ်လူစုခွဲရကနေ၁ဦးသေဆုံးခဲ့ရတယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။ရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့နေ့ဆိုပြီးမြောက်ဦးနန်းရကုန်းမှာပြုတ်လုမဲ့ဟောပြောပွဲကိုငိမ့်စုစီဥပဒေအရခွင့်မပြုနိုင်ဘူးလို့အာဏာပိုင်တွေဘက်ကတားမြစ်ရကနေဒေသခံလူငယ်တွေနဲ့ရဲလုံခြုံရေးတွေကြားပဋိပက္ခတွေဖြစ်ပွားခဲ့တာပါဟောပြောပွဲကိုအာဏာပိုင်တွေကတားမြစ်ထားရကနေဒါကိုမချေနှက်ချက်တဲ့တက်ကြွလှုပ်ရှားသူရခိုင်လူငယ်တွေမြောက်ဦးမြို့မှာညပိုင်းလှည့်လည်ဆန္ဒပြခဲ့ကြတာဖြစ်ပြီးလှည့်လည်ဆန္ဒပြရင်ခရင်အုပ်ချုပ်ရေးမှူးရုံးအယောက်မှာလုံခြုံရေးအာဏာပိုင်တွေနဲ့ထပ်ပြီးတော့ထိတိုက်ဖြစ်ပြီးတော့ရဲကလူစုခွဲလို့တဦးတေဆုံးပြီး၉ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒီပွဲအတွက်ကြိုတင်ခွင့်ပြုချက်တောင်းခံပြီးသားဖြစ်ပေမဲ့အချိန်ကပ်ပြီးတော့မှခွင့်ပြုချက်မပေးနိုင်ဘူးဆိုပြီးအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့ဟောပြောပွဲမှာပါဝင်မှုရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်က VOA ကိုပြောပါတယ်။အခုနောက်ဆုံးချိန်ထိမြောက်ဦးမြို့ထဲမှာမတိမရင်ဆက်ပြီးတော့ရှိနေစေဖြစ်ပြီးတော့ဒဏ်ရာသူတွေကတော့မြောက်ဦးဆေးဦးမှာရောက်နေပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး
။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီဟာမြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဇန်နဝါရီလ18ရက်နေ့ကစပြီးတော့တွားရောက်မှာဖြစ်ပါတယ်။သူမကိုမြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငြင်းဆန်ထားပေမဲ့သူမရဲ့တာဝန်ကိုကျေပွန်အောင်ဆောင်ရွက်မှာဖြစ်တယ်လို့ဆိုပါတယ်။ကျမအနေနဲ့ဆက်ပြီးတော့လုံနိုင်တဲ့မြတ်အကောင်းဆုံးလှုပ်ဆောင်သွားဖို့ဆုံးဖြတ်ထားပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်ခံနေရပြီးဖိနှိပ်မှုခံနေရသူတွေကိုအကူအညီပေးဖို့အတွက်ကုလသမဂ္ဂရဲ့လုပ်ငန်းစဉ်အရပေးအပ်ထားတဲ့ဒီတာဝန်ဟာအလွန်အရေးကြီးပါတယ်လို့73ရက်ကြာခရီးမစတင်ခင်ရန်ဟီလီကပြောဆိုပါတယ်။မြန်မာနိုင်ငံကိုပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငြင်းဆန်လိုက်တဲ့အတွက် ကျမလှုပ်ဆောင်ရမယ့်အလုပ်တာဝန်တွေဟာအများကြီးပိုးပြီးတော့ခက်ခဲသွားပါတယ်ဒါပေမဲ့ကျမအနေနဲ့လူခွင့်ရချိုးဖောက်ခံရသူတွေမျက်မြင်တက်တည်ထန်းကနေဓာတ်ရိုက်ပြောပြချက်တွေကိုဒုက္ခတွေတွေထွက်ပြေးရောက်ရှိနေတဲ့အိန္ဒိယနိုင်ငံတွေအပါအဝင်ဖြစ်နေတဲ့နီလန်းပေါင်းစုံနဲ့ရအောင်ကြိုးစားမှာဖြစ်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရအထူးစုံစမ်းရေးမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဇန်နဝါရီလ17ရက်နေ့ကနေ24ရက်နေ့ထိနေထိုင်မှာဖြစ်ပြီးအဲဒီကနေထိုင်းနိုင်ငံကိုဇန်နဝါရီလ30ရက်နေ့ထိတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်စဉ်ဒက္ကာမြို့နဲ့ဒုက္ခသည်စခန်းတွေရှိရာကော့ဆက်စ်ဘဇားကိုတွားရောက်ပြီးတော့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ထိုင်းနိုင်ငံမှာနေစဉ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ချင်းမိုင်မြို့တို့ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မြန်မာအစိုးရကကျမတို့ဗက်လက်မှုရှိတယ်ဆိုပြီးတော့စွပ်စွဲပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေမရှိပါဘူးလို့လည်းညင်းဆိုပါတယ်လို့မစ်ရန်ဟီလီကပြောပါတယ်ကျမအနေနဲ့မြန်မာအာဏာပိုင်တွေကိုပြန်လည်စဉ်းစားသုံးသပ်ဖို့နဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဖို့တောင်းဆိုချင်ပါတယ်လို့လည်းသူမကပြောဆိုလိုက်ပါတယ
်မြန်မာနဲ့လာအိုစ်နိုင်ငံကြားကဏ္ဍသုံးရမှာပူးပေါင်းဆောင်ရွက်ဖို့အတွက်နားလည်မှုစာချုပ်လောင်းကိုတင်းလာနေကနေပြည်တော်မှာလာအိုစ်ဝန်ကြီးချုပ်တောင်လောင်းဆီဆိုလုတ်နဲ့မြန်မာနိုင်ငံအတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့လက်မှတ်ရေးထိုးခဲ့ကြပါတယ်ပူးပေါင်းဆောင်ရွက်မဲ့ကဏ္ဍသုံးရကတော့လျှက်စစ်စွန့်ရင်ကဏ္ဍတိတ်ပံတဲ့ဤပညာကဏ္ဍနဲ့အဂတိလိုက်ဆတ်မှုတိုက်ဖျက်ရေးကဏ္ဍတွေဖြစ်ပါတယ်လာအိုစ်ဝန်ကြီးချုပ်ဟာတနင်္လာနေ့မှာတည်ဝင်လာရောက်ခဲ့တာဖြစ်ပြီးတမရဦးထင်ကျော်နဲ့နှစ်နိုင်ငံဖူးဖောင်းဆောင်ရည်ဒေတာရင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စရပ်တွေပြင်အာဆီယံဖွဲ့စည်းနဲ့စီးပွားရေးလူမှုရေးတိုးတက်ဖို့ဖူးဖောင်းဆောင်ရည်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးတာဖြစ်ပါတယ်။လာအိုစ်ဝန်ကြီးချုပ်ကဒေါန်ဆန်းစုကြည်နဲ့ပါတည်တံတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ဖူးဖောင်းဆောင်ရည်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြှင့်ပြင်နေဆက်တည်တံမှုရဲ့စေဝါနဲ့လူကုန်ကူးမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ
။မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တပိတ်တစိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်နိုင်ငံပေါင်း195နိုင်ငံအတွင်းပြီးခဲ့တဲ့2019ခုနှစ်ကအချက်အလက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစီရင်ခံစာအသစ်မှာတော့88နိုင်ငံကိုတော့လွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်
ဂျာမနီနိုင်ငံကအာနာရှင်အဒော့ဖ်ဟစ်တလာတုံးဆွဲခဲ့တဲ့ရှားပါးတဲ့မာစီတီဆိုင်ကန်ကားကိုဒီသတင်းပတ်ထဲမှာပဲအမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာလေလံတင်ရောင်းချတော့မှာဖြစ်ပါတယ်1939ခုနှစ်တုန်းမာစီတီစ်ကအဲ့ချိန်ကထွက်လုခဲ့တဲ့လေးစီးတဲ့ကတစည်းဖြစ်ပါတယ
်ဗုဒ္ဓဦးနဲ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါအခုနားဆင်ရမယ့်စက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်မြောက်ဦးမြို့မှာလူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အတိကယုံနှိမ်နှင်းဖြုတ်ခွဲမှုဘယ်ကစတယ်လဲသိကြရပါမယ်နှစ်စဉ်ပြသူလကွယ်နေရောက်တိုင်းရခိုင်ထုတ်ချအာဏာကျဆုံးတဲ့နေ့အထိမ်းအမှတ်အခမ်းအနားကိုရခိုင်ပြည်နယ်မြောက်ဦးမြို့နန်းတော်ရာကုန်းမှာကျင်းပမြဲတိုင်းဆောင်ရွက်ခဲ့ရမှာတပ်ဆိုင်ရာကိုခွင့်တင်ထားပေမဲ့လို့နန်းတော်ရာကုန်းမှာကျင်းပခွင့်မရှိဘူးလို့ပြောရကနေမကြေမနက်ဖြစ်ပြီးလှည့်လည်စန္ဒပြရာကြာရာကခရိုင်အုတ်ချုပ်ရုံရေယုံရှိမှာပြစ်ခတ်မှုစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်လူတအူးတေဆုံးပြီးစေကနန်းနဲ့ချီတန်းရရခဲ့တဲ့ရခိုင်ပြည်နယ်ရှေးဟောင်းမြို့မြောက်ဦးမှာဖြစ်ခဲ့တဲ့တိခယုံနဲ့ပတ်သက်ပြီးလွှတ်တော်အမတ်ဒေါက်တာအေးမောင်ကို VOA မြန်မာပိုင်းကကိုသားညိုကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီနေ့ကနော်ဒီပြတူလက်ွေလေလာလေးွေဒီလေးဆုံးဆိုတာကိုအခမ်းအနားဒုတိယနှစ်ပြန်ကျင်းပဖို့ကြိုးစီစဉ်ကြတာပါကျွန်တော်လေးဖိတ်ထားပါရယ်ဒီကိတဲ့တလလောက်ကစပြီးလို့ဗနိုင်းတွေထောင်ကြတာလေးရှိရယ်လေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်ဒီလိုခန်းနာကျင်းပတဲ့ပုဂ္ဂိုလ်ကကြိုတင်ပြီးလို့ပွေးမိတောင်းမိတာဖြစ်တယ်ဗျတော့ထွေအောင်မှာတောင်းမိတာဖြစ်နေတယ်ဒါပေမဲ့ကျွန်တော်ဟောပြောမယ်ဆိုတဲ့အခါမှာငင်းစုစီနဲ့တင်ဖို့နော်ပြည်နေဆိုးရအဖို့ရဲ့လုံခြုံရေးဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်ကညွှန်ကြားတယ်ဆိုတဲ့သတင်းတော့ကျွန်တော်ကြားရတယ်တော့ဟုတ်မဟုတ်တော့ကျွန်တော်မပြောနိုင်ဘူးလေ
ဟုတ်ကဲ့
ဒီခါမှာညင်းစုစီနဲ့တင်ပါဆိုတော့ကျွန်တော်စီကိုဖုံးဆက်တယ်ကျွန်တော်နာမည်ရဲ့အဖေမီးရဲ့ပတ်ပုံနံပါတ်ရဲ့ကျွန်တော်ဇနီးမီးကိုတောင်းတယ်သူကညွန့်နေရေစကန်းဖုံးစီကိုရောက်နေပါတယ်ညင်းစုစီနဲ့တင်ခိုင်းလို့ဟိုတင်နေပါတယ်ပေါ့ဗျာအဲဒါပေမဲ့ညနေပိုင်းကျွန်တော်နော်ဒါမဟာမြတ်မုန်နေကုန်းကိုရောက်တဲ့ခါမှာလေအဲခုနဖုံးပြန်ဆက်တာပေါ့ဗျာညင်းစုစီက48နာရီကြိုတင်ရတာမို့လို့ကျင်းပခွင့်မပေးနိုင်ဘူးဆိုတာမျိုးနဲ့ပြန်ကြားတယ်။အဲ့နောက်မှာကျင်းပဂျေးနဲ့ပတ်သက်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကနော်ခိုင်မောင်းဆောင်တန်ခါဖွင့်တယ်လေတွေ့နေတယ်။ဆရာတော်တပါးရဲ့နော်ကျွန်တော်ကိုဩဝါဒကထာလေးကျွန်တော်ကိုပေးတာကျွန်တော်နော်နာနာခံပါတယ်အဲ့ဒီကာလမှာလေလက်ရှိချိန်ကြီးဒီလိုဖြစ်နေပြီ။နော်ဒါကျင်းပခွင့်မပေးဘူး။အဲ့တော့ကြောင့်ဟောပြောမဲ့နော်ကျွန်တော်ကိုလည်းပဲ တော့ဟိုတိခံပေးပါကျွန်တော်ကလည်းဆရာတို့ဖျားရဲ့ဟိုဟာတအတိုင်းပဲတပည့်တို့ဟိုလိမ့်လာပါမယ်အဲ့ဒါအမတ်ပန်ဒီကြီးနဲ့ကျွန်တော်ကဒီမြောက်ဦးကိုမတော်ဖြစ်ဘူးပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်ကဒီချောက်တူကနေမဟာမြတ်မဏိကုန်းကနေမြောက်ဦးနဲ့ရှေးမိုင်လောက်ပဲဝေးတယ်ဒါတိမ်ညောမှာတော့ပထမပွဲကိုဟောပြောဖို့ရှိတာဘူးဟိုအဲ့ဒီကိုရောက်တဲ့ခါလေးပဲသက်ဆိုင်ရာမြို့နယ်ဦးရွှေမြင့်ရဲ့ပွေးပါမိကရပြီးသားဗျာဒါပေမဲ့သူတို့ကိုလည်းပဲခုနလိုညင်းစုစီနဲ့ပြန်တင်ခိုင်းတော့မပေးဘူးလို့ပြောပါတယ်အဲ့ဒါကြောင့်လဲ6နှစ်ပတ်ဝန်းကျင်လောက်မှာပွေးကျင်းပတဲ့နေရာလောက်တော့ကျွန်တော်တွားလိုက်ပါတယ်ဒါနော်ဒါတင်ညိုဆိုတဲ့တိုက်နေပါတင်ညိုဆိုတာမြို့နေကရင်ကားစီဆန်စေုံလေးရှိပါတယ်အဲ့ဒီမှာရောက်ပြီးမှအဲ့လိုပဲကျွန်တော်မှပြောခွင့်မရှိပါဘူးဆိုတာမျိုးကိုပြိတက်ကိုလည်းကျွန်တော်တွားပြီးတော့တောင်းပန်ပေးပါတယ်အဲ့ဒီလောက်ပဲကျွန်တော
်အဲ့ဒါကကြောက်တော်မလားမြောက်ဦးမလားခင်ဗျ
ဒီနေ့ကမြောက်ဦးမှာတင်ညိုဆိုတဲ့တိတ်နေတယ်လေ
။ဟုတ်ကဲ့။
တော့မြောက်ဦးရဲ့မြို့ပေါ်မန်းရကုန်းမှာနှစ်နေရပို့ဗျာ။ကျွန်တော်ကဒီညနေပိုင်း6နာရီမှာတင်ညိုမှာပြောပြီးရင်မြောက်ဦးမှာဒုတိယပို့နော်။ခေါ်ပြောတဲ့ပုံကိုဒီကျွန်တော်ကခေါ်ပြောရမှာကို။နော်ဆရာတို့တပါးကဥဆောင်ပြီးပထမပြောမယ်လေ။မြောက်ဦးနန်းရကုန်းမှာ
။ဟုတ်ကဲ့
။အဲ့တော့မြောက်ဦးနန်းရကုန်းကပွေးကိုပိတ်တာပို့ဗျာ။အဲ့တော့မြောက်ဦးနန်းရကုန်းဆိုတာရှေးဟောင်းတုတိကနာရဲ့လက်အောက်မှာရှိတော့ရှေးဟောင်းအတူတကနာဦးစီးဌာနကလည်းသူ့နေရာမှာကျင်းပခွင့်မပေးဘူးလို့လည်းကျွန်တော်ကြားပါတယ်။နော်ရေးကလည်းပဲပါမစ်မပေးဘူးပေါ့ဗျာ။ညှိစုစီနေလေ။ဟုတ
်ကဲ့
။အဲ့ဒီမှာတင်ရေးတွေကလည်းပဲအဲ့ဒီနန်းရကုန်းကိုဝိုင်းထားတယ်ဆိုတာလည်းကျွန်တော်သတင်းကြားတာပေါ့ဗျာတယ်လီဖုန်းနဲ့လေ။အဲ့တော့ကျွန်တော်ကလည်းပဲမြောက်ဦးကိုတော့ဖြင့်နော်ပွေးစီစီနေပုံကိုလည်းမရှိတော့ဘူး။နော်ဒါဆွေးနွေးနေကြတယ်။အဲ့ဒါကြောင့်နော်မြောက်ဦးကိုမလာပါနဲ့။နော်ဒါတင်ညိုပါပဲခုနလိုဟိုနေပေးပါဆိုတာမျိုးနဲ့ကျွန်တော်ကမိတ်ဆွေတွေကဖုံးဆက်ကြတယ်ဗျ။เนาะအဲ့ဒါကြောင့်မြောက်ဦးရဲ့အသေးစိတ်မြင်ကွင်းကတော့ကျွန်တော်ခင်ဗျားတို့ကိုပြောလို့မရဘူး။ဒါပေမဲ့ကျွန်တော်ခုကြားရတဲ့တဲ့ငါတို့เนาะလူငယ်လေးတူဆုံသွားပြီးကြီးစားအစ်စ်နဲ့ပြစ်လို့เนาะနောက်ဆေးဦးလောက်တန်းရရနေရဆိုတာလေကျွန်တော်ကြားပါတယ်။တရှိ level เนาะလူငယ်တွေကတော့ခုနပြောသလိုပေါ့ဗျာ။ပွေးပိတ်တဲ့ပုံကိုယ်တွေကိုဆန့်ကျင်ပြီးတော့เนาะဒါဆန္ဒဖော်ထုတ်နေကြတာပေါ့
။အခုတတိရိုးရိုးဖြစ်နေတော့မယ်ပေါ့မြောက်ဦးမှာ
အဲ့ဒီလိုမျိုးကြားပါတယ်ဗျာဟုတ်ကဲ့ဒီလိုမျိုးကြားပါတယ်အ
ဲ့တော့ပွဲ
တစ်တိုင်းကျင်းပခွင့်ပေးတယ်ပွေးပို့ဗျာ
ဟုတ်ကဲ့
ကြားမှာဘာလို့ပိတ်တာလဲပြည်နေဆိုးရရဲ့အမျိုးမျိုးရှိမှုမရှိမှုနဲ့လည်းဆိုင်မထင်နေဗျာ
ဟုတ်ကဲ့အဲ့တော့ခုနကဒေါက်တာအေးမောင်ကိုဟိုဒါမဟောဖို့ဆိုပြီးတော့လာမိတ်နဲ့ဆိုတာမဟာနာမြို့နယ်မဟာနာကုနိုင်ကလည်းလာတာရလား
မဟုတ်ဘူးမဟုတ်ဘူးမဟောဖို့လာမိတာမဟုတ်ဘူ
းဟုတ်ကဲ့
လက်ရှိခင်းကျင်းမှာနော်ငင်းစုစီနဲ့တားတယ်ဥပရိယတားတဲ့ခါမှာเนาะကျွန်တော်ကိုဟိုရှေ့ကိုမတိုးပြနဲ့เนาะတိခံပေးဖို့เนาะကျွန်တော်တို့เนี่ยအင်မတန်ကိုဟာလာဟိုရင်းနှင်းတဲ့เนาะဒါဆရာတို့တွေကเนาะဒါတကကြီးနောက်ဆုတ်ပေးပါလက်ရှိရှင်နေမှာဆိုတာမျိုးနဲ့ကျွန်တော်ကိုလေဟိုခုနကဩဝါဒပေးတာပေါ့ဗျာတယ်လီဖုန်းနဲ့ပါပဲ
ဟုတ်ကဲ့အဲ့တော့ဒေါက်တာအေးမောင်ကမြောက်ဦးကိုမရောက်လိုက်ဘူးပေါ့တင်ညိုမှာပဲအခုရှိနေတာပေါ့
ဟုတ်တယ်ဗျာမရောက်လိုက်ဘူး
တင်ညိုရဲ့
တင်ညိုကလည်းအေးရှိပါပဲ
တင်ညိုကဟောပြောပွဲရောပြီးမြောက်သွားလားခင
်ဗျာမပုတ်ဘူးကျွန်တော်တို့ကအကုန်လုံးကိုတော့ကျွန်တော်တို့ကနောက်ဆုတ်တာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ညှဉ်းဆုစီတင်မပြီဖြစ်မယ်ဆိုရင်ဒါစာပေဟောပြောပွဲမဟုတ်တော့ဘူးလေပွေလန်းသမင်ကျင်းပတာနဲ့ပတ်သက်လို့ထွေထွေဥရှိုးဥစည်းဌာနမှာပွေးမိပေးပိုင်권ရှိတယ်ကြာတို့အစင်လာရပဲပွေးမိရဖို့အတွက်ထွေအုပ်ကိုတင်ပြီးသားခွင့်ပြုချက်ကြပြီးသားဗျကျွန်တော်ကိုလက်မှတ်တွေလေးပြပါလိမ့
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်လာဟောမယ်ဆိုတဲ့အခါမှာညှိစုစီနဲ့မဆိုတာမျိုးနဲ့ကန့်ကတ်တာပေါ့။အဲ့ဒီမှာတဲ့လူလူကပုံမှန်မဟုတ်ပြီနဲ့နော်။ဟိုကန့်ကတ်တယ်ဆိုတာမျိုးဖြစ်မှာပေါ့ဗျာ။ပြီးရင်ဒီလိုမျိုးနှစ်မျိုးကိုကျင်းပခွင့်ပေးရမယ်ဗျာ။ညောက်ဦးမျိုးဟာအထင်ကရမျိုးဗျာ။ဟုတ်ပလား။ဒီလိုအစင်လာဒီလိုနန်းမျိုးဟောင်းကြီးတစ်ခုမှဒီလိုအခမ်းအနားလေးလုပ်ပေးတာဟာနော်ကျွန်တော်တို့အမျိုးသားပြန်လေးရင်ကြားစစ်ဖို့အတွက်လေဟုတ်ပါတယ်ဗျာ။တမန်ရဲ့ဘာခုံလေးဗျာ။ဒဏ်ရာတန်ချက်တွေလေ။တင်ကန်းစာတွေကိုကျွန်တော်တို့ကနော်တိုင်းလာအလုံးနားလေးအောင်ကြိုးစားရမယ်ကာလလေ
းဟုတ်ကဲ့
ဟုတ်ကလားရှမ်းကလေးရှမ်းလို့ပြောမှာပေါ့ဗျာ
ဟုတ်ကဲ့
မြန်မာကလေ1886 January တရက်နေ့ကိုပါရိုမူနေ့ဖြစ်တတ်မှတ်မှာပေါ့ဗျာ
ဟုတ်ကဲ့
ဒါတမိုင်းလေးလေကျွန်တော်တင်ကန်းစာတွေကိုညှ့ယူရမှာပေါ့ဗမာတွေခံစားရတာကိုရခိုင်တွေညှ့ဝေရမယ်ဗျာရခိုင်တွေခံစားရတာကိုဗမာတွေကအတိမတ်ပြရမယ်ရှမ်းတွေခံစားရတာကိုကျွန်တော်တို့ရခိုင်တို့ဗမာတို့ကအတိမတ်ပြပြီးမှညှ့ဝေပေးရ
ဟုတ်ကဲ့
အဲ့ဒါဆိုတိုင်းလားချစ်ကြီးကပို့ခိုင်းမြင်ပါပေါ့ဗျာ
အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာအေးမောင်ကလည်းဒီပြည်သူ့တော်ကူစလေတူအနေနဲ့ဘာတွေအရေးပေါ်ဆောင်ရွက်ပေးနေတာရှိပါလဲခင်ဗျာ
ကျွန်တော်တို့ကဘာမှလုပ်လို့မရဘူးဗျဒါအမှတ်စ ဆိုတာကတပိုင်းပေါ့ဗျာ။ဒါကြီးမှကျွန်တော်တို့ဘာမှဝင်လို့မရဘူး။ဒီကြားထဲမှာရတိတော်မြို့နေမှာ15ရင်းနဲ့ကကျွန်တော်တို့ကိုဒီမေယူရင်သွေးနော်ပရဟိတအတင်းပေါ့ဗျာ။ပြလူချင်းတင်းမှာဖိတ်ပြီးတော့အခုကျင်းပတဲ့ပွဲလိုမျိုးကျင်းပခဲ့တယ်ဗျာ။နော်အဲကျွန်တော်တို့ချုပ်ချာအာဏာကျဆုံးတဲ့233နှစ်မြောက်နေ့ဆိုတာပေါ့ဗျာ။ပြီးခဲ့တဲ့နှစ်ကလည်းကျင်းပပါတယ်။ကျွန်တော်တို့လည်းတွားတက်ပြီးဟောပြောပါတယ်။အဲ့ဒီမှာဟောပြောလို့ဆိုတာမျိုးနဲ့ကျွန်တော်အရင်ဟောပြောတဲ့နော်ဥဝေဟင်အောင်ဆိုတာစာရေးဆရာပြပရဟိတသမားပါနော်ဝေလူကျွန်းနဲ့အတူတွေးပြီးမှလေတခိုင်ဘင်္ဂလီပြည်သက်ကမှရှေးတန်းကပါခဲ့တာပေါ့ဗျာအဲ့သူက905ခတ်ကွေးပေါ့ဗျာနိုင်ငံတော်အကြီးအကျယ်ပြတ်မှုနဲ့ဆွေးရည်ဆိုတာမျိုးနဲ့ဖမ်းသွားတယ်ဗျာအဲ့ကျွန်တော်ကတော့မှစက်ခွန်တစ်တို့ပါလို့နဲ့ဖမ်းမယ်ဆိုရယ်ကောလာဟာလာကလည်းရှိနေတာပေါ့ဗျာဟုတ်ဒီမဟုတ်ဒီကတော့ခင်ဗျားတို့ဟိုမနေ့ကျန်ကြမှာစောင့်ကြည့်ပေါ့ဗျာ
ဟုတ်က
ဲ့ဟိုလိုပြောမလဲကြာဟောပြောခွင့်တစ်ခုမှပြောလိုက်ရုံနဲ့ဟာလားအဲတင်ပြလက်ယုံနဲ့စက်ခွန်တစ်တို့ဘာလို့လဲညီအမိကတော့ခင်ဗျားတို့ကခင်ဗျားတို့စဉ်းစား
ပါဒါပေမဲ့လွတ်တော်ကုသလေတူကိုတရားဆွဲမယ်ဆိုလို့ရှိရင်တော့လွတ်တော်ကိုအကြောင်းကြားရမယ်ထင်တယ
်ဒါပေါ်တော့အဲ့ဒီဟာလေးရှိတာပေါ့နော်ဦးဝင်းမြင့်စီကဆက်ရှင်တောင်းအောင်ပါပေါ့အဲ့တော့စက်ခွန်တင်ညီမညီကိုသူ့ဘက်ကနော်အလီဗိုင်ပို့ပြပါလို့ဆိုရင်သူ့ဘက်ကသတိပြပါနော်ခိုင်မာတဲ့အထောက်အပံ့ပြပါပေါ့မပြသေးနဲ့ဒီလိုပြီးခဲ့တဲ့ခေတ်လိုဘေးတရားဆွဲလို့ရတော့ပါလေ
အခုမြောက်ဦးမှာဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူငယ်တူတိဆုံးနေဆိုတာဘလောက်တိတီးပြူလို့ရမလဲဦးဝေမောင်အချိန်ကြီးရ
သူဓာတ်ပုံတွေတောင်တက်လာပြီဗျကျွန်တော်တို့ကြားပါတယ်ကျွန်တော်ကတော့လုံခြုံတဲ့နေရာမှာရှိတာပေါ့ဗျာအဲ့တော့ဆေးဦးလောက်တန်းရရတယ်ဆိုတာလဲမြောက်ဦးကပဲကျွန်တော်တို့ခံလုံတဲ့ပုံကိုယ်တွေတက်ကပြောတာပ
ါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကို VOA1.da ကိုသားညဦးကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်အခုဆက်ပြီးဒီအထီးကရုံးကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့ဒေသခံတဦးကိုလည်းအခင်းဖြစ်ပြီးပြီးချင်းကိုရနိုင်ကဆက်သွယ်မေးမြန်းခဲ့တာမှာသူကအခုလို့စပြီးတော့ပြောပါတယ်ရှင်
ကျင်းစုပြီးပြောလို့ရှိရင်ခိုင်အရှုပ်ကြအနာကြဆုံးတဲ့နေ့ကနေ့စဉ်နေ့တိုင်းနတ်တော်ရအောင်မှလုပ်နေကြဆိုတော့ကျွန်တော်ဒီမြောက်ဦးကလုပ်နေကြသူတို့ကော်မတီကနေပြီးတော့ခွင့်တင်လိုက်ပါတယ်ခွင့်တင်ပြီးတော့အဲ့ဒီမှာလုပ်တယ်လုပ်တဲ့ချိန်မှာပထမကတော့ဘာမှမပြောဘူးသူတို့ကမနေ့ပိုင်းမှာဒီသံဃာတွေနဲ့အလူအထက်ပြေးဝေးပြီးတော့ဘယ်တရားတော်တွေနားတယ်ပြီးတော့ပြီးတော့ပါတယ်မနေ့ပိုင်းက
ခွင့်တင်တယ်ဆိုတော့ခွင့်ပြုချက်ရောရလား
ခွင့်ပြုချက်ကသူတို့ကဘယ်လိုပြောရမလဲဆိုလို့ရှိရင်ခွင့်ပြုချက်ကိုတင်လိုက်ုံပဲအဖြစ်ပြုံပဲပေါ့နော်ခါတိုင်းခါဆိုလို့ရှိရင်ခွင့်ပြုချက်တော့ကြမလာသေးဘူ
းခွင့်ပြုချက်တင်တယ်ဒါပေမဲ့တရားဝင်ချပေးတာမျိုးတော့မရှိသေးဘူ
းမရှိသေးဘူးဒါပေမဲ့ခါတိုင်းကတော့ကန့်ကွက်တာမရှိဘူးနှစ်တိုင်းနှစ်စဉ်နှစ်တိုင်းကလုပ်နေကြဆိုတော့လေ
ဟုတ်ကဲ
့အဲ့ဒီမှာမနေ့ပိုင်းပြီးတော့ညပိုင်းရောက်တဲ့ချိန်မှာမှနေပြီးတော့အရှိအောင်သူတွေကညွန်ကြားရင်မုံဖြစ်တဲ့ဦးကြီးနေမင်းကနေပြီးတော့အစိုးရပိုင်နေတဲ့တော့ရအောင်မလုပ်ပါနဲ့ဆိုပြီးတော့သူကစထုတ်လာတယ်အစားထုတ်လာတော့အဲ့ဒီမှာရှိတဲ့ကော်မတီကသွားပြီးတော့နှင်းရတယ်ပေါ့နောက်ရေကတော့ထဲရောက်လာပြီးတော့ရေကလုခွင့်မရဘူးဆိုတော့အဲ့လိုကန့်တလဲချိန်မှာလူတွေကမကျင်းတတ်တဲ့ဖြစ်ကြပြီးတော့လူတွေအများကြီးဖြစ်နေတာမကျင်းတတ်ဖြစ်ပြီးတော့သူတို့ကဆန္ဒပြမယ်ဆိုပြီးတော့မြို့ကိုလှည့်ပြီးတော့ဆန္ဒပြကြရင်ညမှာပဲဟုတ်ကဲ့မြို့ကိုလှည့်ပြီးတော့ဆန္ဒပြရင်းနဲ့သူတို့ကအဲ့ဒီခရိုင်ဘက်ကိုရောက်လာတဲ့ချိန်မှာခရိုင်ရှေ့မှာလူတွေအကုန်လုံးအလံနဲ့ထောင်ပြီးတော့သူတို့မကျင်းတတ်ဘူးဆိုတဲ့ကိစ္စတွေကိုသူတို့ဆန္ဒပြကြတယ်ပေါ့အထူးသဖြင့်ကတော့ဒီဟိုပြိုးဝေးကိုအဲကောက်ကွက်သူတို့ရန်သူဆိုပြီးတော့အဲ့လိုမျိုးတွေနဲ့ဟိုပြန်ပြီးတော့အခွင့်ပေးဖို့ဆိုတဲ့ကိစ္စတွေပေါ့နော်အဲ့လိုကြွကြရတယ်ကြွကြတဲ့အချိန်မှာအဲ့ဒီမှာပဲလူပြအများကြီးဆိုတော့ဟိုခရိုင်ယုံကနေပြီးတော့အဲ့ဒီမှာရဲကဆက်ပြီးတော့ပြစ်တာလို့ပြောပါတယ်အဲ့တော့ကျွန်တော်ကအဲ့ဒီသနက်တံကိုကြားလာနေတော့သွားကြည့်တဲ့အချိန်မှာအဲ့ဒီမှာလူပြအကုန်လုံးလူကတောင်းကနေဆိုတော့လုံးဝထိုးမပေါက်ဘူးအဲ့ဒီမှာသူကသနက်တံပြစ်တဲ့အချိန်မှာတချို့တွေကလည်းအဲ့ဒီမှာသေပြီးကြံခဲ့တယ်လို့ပြောတယ်တချို့ကဒဏ်ရာရပြီးတော့ကြံခဲ့တယ်လို့ပြောတယ်ရန်နိုင်တဲ့လောက်လေးကိုပဲထမ်းပြီးပြောကြတယ်ပြေးကြတဲ့အချိန်မှာစေယုံမှာလူ10ယောက်ရှိတယ်5ယောက်ကတော့ဒဏ်ရာအပြင်းထန်ရတယ်1ယောက်ကတော့သေဆုံးသွားတယ်ရှင်းရှင်းပဲ
ဟုတ်က
ဲ့ဝမ်ဘိုင်ဒံရပါတော့
ပြစ်တဲ့ဥစ္စာကအဲ့ဒီခရိုင်အုပ်ချုပ်ရေးမှုရုံးရှိမှာပြစ်တာနော
်ဟုတ်တယ်ဟုတ်တယ်အဲ့ဒီဝန်ကျင်တဲ့ကနေပြီးတော့ပြစ်တာ
ခုနကပြောတဲ့ဥစ္စာမှာ10ယောက်ဒံရရတယ်10ယောက်ဒံရရတဲ့အထက်မှာ1ယောက်သေသွားတယ်ကျန်တဲ့5ယောက်ကအပြင်းထန်ဒံရရတာတယ်အခုလောဆယ်အဲ့ဒါဆို
အဲ့ဒီမှာတချို့ကအဲ့ဒီခရိုင်ရုံးထဲမှာတချို့အလောင်းတွေမယူခဲ့ရပဲကြံခဲ့တယ်လို့ပြောပါတယ်အခုတည်းကအတီမလူနိုင်သေးပါဘူးဘယ်နှလောင်းကြံခဲ့လဲဆိုတာအခုကကြတော့စစ်တပ်ကလည်းပဲဟိုနေရာယူထားလိုက်ပြီဆိုတော့လူတွေအကုန်လုံးကပြိုပြီးတော့ပြန်သွားကြပါပြီ
မြောက်ဦးဒေသခံတူကိုအခင်းဖြစ်ပြီးပြီးချင်းမှာပဲကိုရနိုင်ဆက်သွယ်မြင်မြန်ထားတာဖြစ်ပါတယ်ရှင်။အခုဆက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကြည့်ကြရအောင်ပါ။ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့စန္ဒအရသာနေရရင်ပြန်ခွင့်ရှိရမယ်ဆိုတဲ့အချက်ကအဓိကအရေးကြီးကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ်။ဒုက္ခသည်တွေရဲ့လုံခြုံရေးအမှတ်ခံချက်ပေးဖို့နဲ့ကာကွယ်ပေးနိုင်ဖို့ကမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆွေးနွေးပွဲတွေမှာ UNHCR အနေနဲ့ပါဝင်ကူညီဖို့အသင့်ရှိနေကြောင်းမနေ့အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဌာနချုပ်ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်ပြောခဲ့တာကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
ဇန်နဝါရီလ15ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလူငယ်အဖွဲ့ရဲ့ပထမဆုံးအကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့ကုလသမဂ္ဂကအလေးထားကြောင်း UNHCR ပြောခွင့်ရအန်ဒရီမဟက်ဇစ်ကသတင်းတောက်တွေကိုပြောပါရစေ။ မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့ဒုက္ခသည်တွေဆက်လက်ရှိနေတဲ့အတွက်နေရပြန်ဖို့မဖြစ်နိုင်သေးကြောင်း UNHCR ကသတိပေးပြောဆိုထားတာပါ။ဒါကြောင့်လည်းအခုလိုဒုက္ခသည်တွေနေရပြန်ဖို့စီစဉ်ရမှာသူတို့ဆန္ဒအလျောက်ဖြစ်ဖို့အရေးကြီးကြောင်းAndre Mahazit ga tadin sa shin lin pwe ma akhu lu pyo ba de
UNHCR underscores the importance of the dialogue between the two states at the core of which is the right of refugees to voluntarily return home
ဒုက္ခသည်တွေနေရပြန်ဖို့ကိစ္စမှာသူတို့ဆန္ဒအလျောက်ပဲပြန်ခွင့်ရှိတယ်ဆိုတော့အဓိကအချက်ဟာနိုင်ငံခြားဆွေးနွေးရမှာအရေးကြီးတဲ့အချက်ဖြစ်ကြောင်း UNHCR ကအလေးပေးပြောကြားလိုပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေအနေနဲ့တရင်အချက်လက်တွေရနိုင်ဖို့သူတို့ပေါ်ကာကွယ်ပေးမှုတွေကိုအာမခံချက်ပေးဖို့မြန်မာနိုင်ငံကိုပြန်ရေးစတာတွေမှာအသေးအချာဆောင်ရွက်ဖို့ဆွေးနွေးမှုတွေမှာကျွန်တော်တို့ပါဝင်ဖို့ဆန္ဒရှိနေပါတယ်
။ဒါအပြင်နှစ်နိုင်ငံဆွေးနွေးပွဲမှာဒုက္ခသည်တွေပြန်လာရေးလက်တွေ့ဖြစ်နိုင်တဲ့နည်းလမ်းတွေကိုအဓိကထားခဲ့တယ်လို့ UNHCR ကနားလည်မိကြောင်းသူကဆိုပါတယ်။အခုလက်ရှိ UNHCR ကနေဒုက္ခသည်တွေစီကရရှိထားတဲ့အချက်လက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ Before considering return to Myanmar,Some Rohingya refugees in Bangladesh have told UNHCR staff
မြန်မာနိုင်ငံဘက်ကိုပြန်ဖို့မစင်စားခင်မှာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တချို့ဟာသူတို့ရဲ့တရားဝင်နေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်အခြေအနေတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုကိုမြင်တွေ့လို့ကြောင်းနောက်ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရမှုအခြေအနေနဲ့သူတို့အိမ်တွေပြန်တဲ့အခါရပ်တည်စားသောက်ဖို့အခြေခံအခွင့်အရေးတွေရနိုင်ဖို့လိုလားကြောင်းဒုက္ခသည်တွေက UNHCR ဝန်ထမ်းတွေကိုအကြောင်းကြားခဲ့ပါတယ်
လက်ရှိမြန်မာအစိုးရအနေနဲ့ကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထောက်ခံထားတယ်ဆိုတာ UNHCR အနေနဲ့နားလည်ထားကြောင်းအဲ့ဒီထဲမှာဒုက္ခသည်တွေနေရပြန်ရေးအတွက်လိုအပ်ချက်တွေရခိုင်ပြည်နယ်တွင်းကအတိုင်းဝိုင်းအလုံးအတွက်ငြိမ်းချမ်းရေးနဲ့လုံခြုံမှုရှိဖို့ဆောင်ရွက်ရမှာတွေမွတ်စလင်အတိုင်းဝိုင်းအတွက်တရားဝင်နေထိုင်ခွင့်နဲ့နိုင်ငံသားဖြစ်ခွင့်အကောင့်ထဲပေါ်ဖို့စတဲ့အရေးကြီးတဲ့အချက်တွေကိုအကြံပြုတင်ပြထားကြောင်းအန်ဒရီမဟာဇစ်ကပြောပါတယ်ဒါကြောင့်လေဒီအကြံပြုချက်တွေကိုမြန်မာအစိုးရဘက်ကအရေးတကြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့ကုလသမဂ္ဂကမျှော်လင့်မိတယ်လို့ဆိုပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေမှာ UNHCR ကိုအခုချိန်ထိမြန်မာအစိုးရဘက်ကဝင်ရောက်ခွင့်မပြုသေးကြောင်းအန်ဒရီမဟာဇစ်ကသတင်းတောက်တွေကိုပြောပါတယ်
။ In Myanmar, UNHCR and our partners need urgent, unhindered access.humanitarian access in Rakhine State.
ခိုင်ပြည်နယ်အတွင်းမှာပဲရှိနေတဲ့အခုအညီလိုအပ်နေသူတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုပြီးပံ့ပိုးပေးနိုင်ဖို့နဲ့ပြန်လည်တည်ဆောက်ဖို့စ조사အားထုတ်မှုတွေမှာအခုအညီတွေပေးဖို့မြန်မာနိုင်ငံမှာရှိတဲ့ UNHCR နဲ့လုပ်ဖို့ကံပေးအဖွဲ့အစည်းတွေအတွက်အရေးတကြီးနဲ့အပိတ်ပင်မရှိလုပ်ကိုင်ဆောင်ရွက်ဖို့လိုအပ်နေပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးထွက်ပြေးလာနေတဲ့ဒုက္ခသည်တချို့ရှိနေပြီးပြီးခဲ့တဲ့သတင်းဘက်ကပဲနေဆက်လက်ကွင်းတွေမှာပိတ်မိနေသူတွေကဒုက္ခသည်ပေါင်း 9,400 ကို UNHCR နဲ့အခြားလုပ်ဖော်ကိုင်ဘက်အဖွဲ့အစည်းတွေကနေကုတပ်ပလောင်ဒုက္ခသည်စခန်းကိုဘတ်စကားတွေနဲ့ပို့ဆောင်ပေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအထူးစိုးရိမ်နေရတဲ့လူကုန်ကူးမှုအန္တရာယ်ကိုကာကွယ်တားဆီးနိုင်ဖို့နိုင်ငံတကာရွှေပြောင်းခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေကြောင်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်း IOM ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့မနေ့အင်္ဂါနေ့ကသဘောတူညီလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီကြပါတယ်ဒီအစီအစဉ်ကိုတော့ January 23ရက်နေ့မှာစတင်ဖို့ရထားပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရဖို့ရှိပြီး VOA Facebook စာမျက်နှာ VOA Burmese News ကနေဖြစ်စေလိုင်းဒိုမီတာ32 40နဲ့ 48 တို့ကနေဖြစ်စေနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်၈နာရီရှိပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုဒုတိယပိုင်းမှာကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနှာစင်ရဖို့ရှိသလိုအီဒီယန်တို့အင်္ဂလိပ်သတင်းကန်စာကိုလည်းလေ့လာနိုင်ပါတယ်။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းပြန်လည်ဆွေးနွေးကန်အစီအစဉ်မှာတော့အိနီချင်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြတာမှာ
သူတို့ကလုံးဝလက်မခံဘူးဆိုတာမဟုတ်ဘူးကျွန်တော်တို့ဒေတာအချို့တွေ့နော်အချို့တခင်ပေါ်တော့မောင်းတော့ဒေတာတောင်ပိုင်းမှာရှိတဲ့အဲဒီပြည်နယ်ကမ်းခြေဒေတာအဲ့နေရာက
ရခိုင်မြို့သားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းရဲ့ဆွေးနွေးချက်နဲ့အတူပြန်လည်နှာစင်နိုင်ပါတယ်ဒီလိုအစည်းအဝေးတွေမှာအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြတ်ဒေါက်ခင်မြို့သက်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်ကြည့်အောင်ပါရှင
် Nikki Asia Review စာဆောင်မှာဆောင်ပါရှင်ယိုစုကဲအိုချီနဲ့ယူအီချီနီတန်တို့ကတရုတ်မြန်မာသားရာသွားမှာစိုးရိမ်နေတဲ့အတွက်ဂျပန်ကမြန်မာဘေးမှာမာမာရက်လာတဲ့ဆိုရဲဆောင်းမကိုရေးပါတယ်မြန်မာနိုင်ငံပေါ်မှာရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကဝိုင်းဝန်းဖြစ်တင်နေကြတာဟာတရုတ်ကိုပိုးပြီးအားကိုးသွားနိုင်တဲ့အန္တရာယ်ရှိတယ်လို့ယူဆပြီးဂျပန်ကစီးပွားရေးဆိုင်ရာအထောက်အကူတွေဆက်ပြီးပေးနေတာပါတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုဟာလည်းဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးအကူအညီဖြစ်နဲ့ဒေါ်လာ23သန်းထပ်ပေးပြီးတဲ့နောက်မှာမတိငိမ့်တဲ့ရခိုင်ပြည်နယ်တွေကိုပါစနေနေ့ကတွားရောက်ခဲ့တယ်လို့ဒုက္ခသည်တွေနေရာပြန်ချဖို့အတွက်ကြိုးစားနေတဲ့မြန်မာအစိုးရကိုဆက်ပြီးအကူအညီပေးမယ်လို့ပြောခဲ့တာပါ။အာဆာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ဒုက္ခသည်6သိန်းခွဲလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့တဲ့နောက်မှာစစ်တပ်ကိုအမေရိကန်ကအပြစ်တင်ခဲ့တယ်လို့ဥရောပနဲ့မွတ်စလင်နိုင်ငံတွေကတော့ရခိုင်ပြည်နယ်အရေးဒေါ်စုရဲ့ကင်တွယ်ပုံကိုဝေဖန်အပြစ်တင်ခဲ့တာပါ။ဒါပေမဲ့ဂျပန်ကနှုတ်ဆက်နေကြတာဖြစ်ပြီးမြန်မာကြိုးပမ်းမှုတွေကိုပဲအားပေးခဲ့တဲ့အပြင်မြန်မာနိုင်ငံကိုကုလသမဂ္ဂကရှုံချပြီးဆုံးဖြတ်ချက်တွေမဲခွဲရမှာလဲကုလလူခွင့်ကောင်စီမှာရောအထွေထွေညီလာခံမှာပါကြားနေမဲပဲထည့်ခဲ့တာပါကမ္ဘာလမ်းစီမံကိန်းနဲ့ဒေသရင်းအင်အားချက်ဖို့လှုပ်ဆောင်နေတဲ့တရုတ်ကမြန်မာအခြေခံအဆောက်အုံစီမံကိန်းတွေနဲ့ပံ့ပိုးပေးမယ်လို့ဒေါ်စုနဲ့တွေ့ဆုံချိန်မှာသမ္မတရှီကျင်ပင်ကသတိပေးခဲ့တယ်လို့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့ရေလန်းကုန်းလန်းပေါအောင်ကြိုးစားနေတာပါလေ။ဒါကြောင့်ဂျပန်ဟာတဝဲရေနဲ့စိတ်ကန်းအတွက်ထိုင်းနယ်ပါပေါင်းပြီးမြန်မာကိုပံ့ပိုးပေးဖို့လုပ်နေတယ်လို့ရန်ကုန်ကတီလဝါစိတ်ကန်းအထူးစီးပွားရေးဆောင်နဲ့စီးပွားရေးပံ့ပိုးဖို့လုပ်ခဲ့တဲ့အတွက်အခုဆိုမြန်မာမှာဂျပန်ကုမ္ပဏီပေါင်း380လောက်ရှိနေပြီလို့ဆိုပါတယ်။အာဘေးအစိုးရလက်ထက်မှာအာရှနဲ့အာဖရိကတည်ငြိမ်ဖွံ့ဖြိုးရေးအဓိကလှုပ်လာရမှာတောင်တရုတ်ပင်လယ်ပြင်နဲ့အိန္ဒိယသမုဒ္ဒရာကိုကုန်းတွင်လန်းတဲ့လမ်းပေါက်စီတဲ့မြန်မာကိုအနီးကပ်ပိုးပေါင်းလာခဲ့တယ်လို့သုံးသပ်ပါတယ်။မြန်မာဘက်ကလည်းဂျပန်ရဲ့ရေရှည်ပံ့ပိုးမှုကိုကျေနပ်ကြောင်းဒေါ်စုကမစ္စတာကိုနိုနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဘာပဲပြောပြောဂျပန်ကတော့မြန်မာကိုတရုတ်ဩဇာလွှမ်းမှာစိုးရိမ်နေကြောင်းနိုင်ငံတကာကဘလောက်ပဲဝေဖန်နေနေဆက်ပြီးအကူအညီပေးဖို့ရှိတယ်လို့သုံးသပ်ထားပါတယ်။
ရိုဟင်ဂျာပြန်ပို့ရေးသဘောတူညီချက်ဟာမှားယွင်းပြီးအစောတလင်လုပ်ရင်ပိုဆိုးသွားနိုင်တယ်ဆိုတော့ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာရဲ့အရီတာအာဘော်ကိုအွန်လိုင်းမှာဖတ်ရပါတယ်။ဒုက္ခသည်အများစုဟာသူတို့ရဲ့ဘဝလုံခြုံရေးပစ္စည်းဥစ္စာပိုင်ဆိုင်ခွင့်အလုပ်အကိုင်းနဲ့လွတ်လပ်စွာသွားလာခွင့်အာမခံချက်တွေမရှိဘဲပြန်မသွားချင်ဘူးလို့သူတို့အတွက်ဆောင်ရွက်ပေးနေတဲ့ NGO တွေကတဆင့်သိရပါတယ်။ဗြိတိန်နိုင်ငံအောက်လွှတ်တော်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကော်မတီကဒုက္ခသည်တွေနဲ့တိုင်ပင်ခြင်းမရှိဘဲပြန်ပို့မဲ့ကိစ္စဟာအထူးစိုးရိမ်ပွဲကောင်းတယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့တစ်လကျော်ကပဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတို့ဟာဒုက္ခသည်ပြန်ပို့ရေးကိစ္စကိုနောက်ပတ်မှစတင်ဖို့သဘောတူညီခဲ့ကြပါတယ်။ HRW လူခွင့်ရေးဖွဲ့ကတော့ဒါဟာမဖြစ်နိုင်တဲ့အချိန်စရာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရကခုကတော့ဒီဖြစ်စဉ်ကိုနှစ်နှစ်အတွင်းပြည့်ပြတ်အောင်ဆောင်ရွက်မယ်လို့ပြောနေကြတာပါ။ဘင်္ဂလားဒေ့ရှ်ကဆိုရင်ပထမအကြိမ်ပြန်ပို့မဲ့ဒုက္ခသည်တသိန်းကိုအကြမ်းဖျင်းရွေးချယ်နေပြီဖြစ်ပါတယ်။ပို့ပြီးအခြေအနေဆိုတာကဒုက္ခသည်3000လက်ခံဖို့မြန်မာဘက်ကယာယီစခန်းတွေစောက်လုပ်နေတယ်လို့ဆိုပါတယ်။2012ခုနှစ်တုန်းကပြန်သွားခဲ့ကြတဲ့ဒုက္ခသည်တသိန်းကျော်ဟာလည်းပဲရခိုင်ပြည်နယ်အလဲပိုင်းမှာယာယီစခန်းတွေမှာပဲနေနေကြရဆဲဖြစ်ပါတယ်။
စခန်းတွေရဲ့အစိပ်ပိုင်းတချို့ဟာရေပုတ်အိုင်တွေဖြစ်နေတယ်လို့ UNICEF ပြောခွင့်ရသူတဦးကဆိုပါတယ်။နိုင်ငံတကာကအကူအညီတွေဒေါ်လာတန်250ကျော်ပေးမယ်လို့ကြေညာထားကြပေမဲ့ဒီလူတွေအတွက်တစ်နှစ်ကိုဒေါ်လာတန်1000ကျော်ကုန်ကြလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်ကခန့်မှန်းပါတယ်။တစ်ချိန်တည်းမှာပဲရက်ဆက်မှုကျွလွန်ခဲ့သူတွေကိုလည်းပဲသူတို့လုပ်ရတဲ့အတွက်တာဝန်ခံစေဖို့ဆက်လက်ဖိအားပေးရမှာဖြစ်ပါတယ်။ဒီလိုမှမဟုတ်ရင်တော့သူတို့ဟာအလားတူရက်ဆက်ကြမ်းကြုတ်မှုတွေကိုဆက်လက်ကျွလွန်ဖို့အားပေးရကြပါလိမ့်မယ်။နောက်ပြီးတော့ဒီပြဿနာကိုစုံစမ်းစစ်ဆေးနေရင်နိုင်ငံတော်လျှို့ဝှက်အဥပဒေအရဆွဲချက်တင်ခြင်းခံနေရတဲ့ writer သတင်းတောင်နှစ်ဦးပြန်လွှတ်ပေးဖို့ကိုလည်းနိုင်ငံတကာကတောင်းဆိုတင်ပါတယ်လို့ The Guardian editor အပေါ်မှာရေးသားထားပါတယ်ရှင်။ VOA ရဲ့ဗဟုနှစ်မနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးမနှခင်အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီနေ့မနေ့တွင်တင်ပြမယ့် Idiom အသုံးကတော့
Walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် o n on အပေါ်မှာ a i r a လေးလို့လုံးောက်အဓိပ္ပာယ်ရပါတယ်အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူးဝင်းတာထားတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါတယ်သောရရှင်တူတူမများစတန်းဆောင်မွေးပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပြပြစီဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်အူရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့ George Crew ရဲ့ဥပမာကိုနားဆင်ကြကြရအောင
် Susan has been walking on air ever since she got the official letter that she is accepted as a graduate student at the University of California.You know, she never thought she had a chance.
Susan ha California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိကလေးကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင်
။ Susan has been walking on air ever since she got the official letter that she is accepted.As a graduate student at the University of California. You know, she never thought she had a chance.
When that happened, she can't say that 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 she can't say
Walking on air.
I'm going to say that. This is the first time I'm going to say that she can't say that she can't say that she can't say that.
တလလတာစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။အခုစနေအင်္ဂါနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့တိတ်နေချီတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆွေးနွေးထားကြတာဖြစ်ပါရဲ့ရှင်။ဥဆောင်ဆွေးနွေးသူကိုသားညုံဦးရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင
်။လာပါခင်ဗျာစနေအင်္ဂါနေ့ညပိုင်းတဲအလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်မှာဒီဒုက္ခသည်လက်ခံရေးကိစ္စနဲ့ပတ်သက်လို့ကြုံရတဲ့အကြက်တဲတွေအခက်အခဲတွေဒီကြောင်းမှာပြီးခဲ့တဲ့နှစ်တုန်းကရခိုင်မြောက်ပိုင်းပြည်ပခါတွေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြရတဲ့ဒီရွန်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဟာအခုဇန်နဝါရီလ23ရက်နေ့မှာစတင်ရမှာဖြစ်ပါတယ်။လက်တလောအဖြစ်တော့ဒုက္ခသည်တွေကိုရိုက်စခန်းတစ်ခုမှာနေရာချထားပြီးတော့နောက်ပိုင်းကျရင်တော့သူတို့လုတ်ကင်စားတော့ရက်တည်နေအောင်လို့ကြွေးရော်တွေကိုအစီအစဉ်ကြပြန်လဲတိဆောက်ပြီးမယ်ဆိုပြီးတော့မြန်မာအစိုးရကကတိပြုထားပါတယ်။ဒါကြောင့်မလို့ဒီဒုက္ခသည်တွေနေရာပြန်လဲချထားရင်းနဲ့အခက်အခဲတွေကိုအခုထိဒဲလီလိုက်စီစဉ်မှာဆွနိမှာဖြစ်ပါတယ်။ပအောင်ဆွနိပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့သတင်းစာဆရာဦးစီသူအောင်မြင့်ပါ။နောက်တူကတော့ဒီ ANB ရခိုင်မျိုးသားပါတီကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်။ဦးဖေတန်းပါဦးစီသူအောင်မြစ်ကတော့လီလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးစီသူကိုအရင်ဖိတ်ခေါ်ချင်ပါတယ်ဦးစီသူကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုစီသူခုနကကျွန်တော်တို့ပြောသွားသလိုပါပဲဒီဒုက္ခသည်တွေစတင်လက်ခံရေးအစီအစဉ်ကတကယ်တမ်းဆိုရင်တော့ဇန်နဝါရီ23ရက်နေ့စမယ်ဒီကနေ့မှာတော့
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်ဖက်ဒီ joint committee တို့စည်းဝေးထိုင်ပြီးတော့နှစ်နှစ်အတွင်းမှာဒီကိစ္စတွေပြီးတတ်နိုင်အောင်လို့လုပ်မယ်ဆိုလို့ပြောပါတယ်ခင်ဗျာအဲ့တော့ကိုစီသူဒီမြင်မိတဲ့လောက်သုံးသပ်မိလောက်ဒီအခုပြန်လည်လက်ခံရေးကိစ္စနေမှာဘာလို့များအချက်တဲကြုံနေရပါလဲခင်ဗျာ
အခုဒီကျွန်တော်မြန်မာအစိုးရဘက်ကဒီပြန်ပြီးတော့မှဟိုလက်ခံမဲ့အစီအစဉ်ပေါ့လေ
ဟုတ်ကဲ့
အဲ့ဒါဘာလဲဆိုတော့အလကိုသဘောတူညီချက်မှာကတော့ဇန်နဝါရီ23မှာစပြီးတော့လက်ခံနိုင်ရမယ်ဆိုတော့ဟိုစပြီးတော့လက်ခံနိုင်မှုအတွက်တော့ဒီဘက်ကနေတော့ပြင်ဆင်နေတာကြီးကျွန်တော်တို့တွေ့ရတယ်နောက်အစိုးရဆရာကြီးလည်းဖော်ပြတော့တွေ့ရတာပေါ့နော်အဲ့တော့အစီအစဉ်ကဘယ်သူတွေရမလဲဟိုပြင်ကျင်တယ်ပေါ့နော်ဒေချာသူတို့စီးနေပါရင်လည်းပို့လာမယ်ဒီဘက်ကိုအဲ့ဒါကတော့ဖောင်တွေပါလေကတော့ဒီမှာဘက်ကပို့ထားပြီးသားဒါပေမဲ့ဒီနေ့အချိန်ကြီးအဲ့ဒီဒေါက်တာဝင်းမြတ်ကြီးပြောတာကတော့အဲ့ဒီမျိုးစီးနေပြန်ပို့လာတာမရှိသေးဘူးဒါပေမဲ့တစ်ဖက်မှာတော့ကို့ဖာသာကိုတော့ဟိုဝင်လာရင်ဟိုအဆင်ပြေအောင်ဆိုပြီးတော့မှစီစဉ်ထားတာတွေကတော့ရှိတယ်အဲ့ဒါကတော့သူတို့လုပ်မဲ့ process ပေါ့နော်အဲ့တော့ဟိုဘက်ကဝင်လာတဲ့လူတွေရှိရင်ဘယ်လိုလက်ခံမလဲဆိုတဲ့ခါကျတော့အဲတောင်ပြူနဲ့လဝဲတောင်ပြူလဝဲနဲ့အဲ့ဒီဝခုရမှာยายีโอบาเลยยายีสคันนี่กูอ่ะมาขณะนี้ขึ้นมาอติยะขึ้นมาเนยขึ้นมาตองยะขึ้นมาขึ้นพี่แล้วมาอะกูตะชาอยู่เนี่ยไม่ผิดอยู่ในเคสตะคูบ่อะล่ะบาเลยสรซะพูข่องสคันสรในองค์สาวกูฉอกเลยกูอ่ะไอ้ซะพูข่องสคันก็ชะได้คาจะรอไอ้นี่มากาลาตะคูท้ามั้ยไอ้นี่มาฉีขึ้นมั้ยบาญาไอ้ซะพูข่องสคันมาท้าพี่แล้วมาตรุอยู่กูบ่รู้ลงมั้ยสรในคาจะรอที่บ่าวดอเหมี่ยวป้ายมา7เนียเปลี่ยนเซ็นท้าเลย7เนียมาท้ามาบ่เนาะပေါ်တော့တောင်ပိုင်းမှာကြတော့ဟိုကြည့်လို့မရသေးဘူးလို့ပြောတယ်အဲ့တော့အဲ့ဒီလူတွေအဲပြန်လာတဲ့ခါကျရင်သူရွာနဲ့အနီးစပ်ဆုံးဖြစ်မလားသူမဟုတ်ဟိုဝေးမလားတော့မပြောတော့ဘူးအဲ့ဒီနေရာဒီမှာပြန်ပြီးတော့နေရာချထားမယ်အဲ့တော့ဘုဖို့စခန်းမှာတော့နည်းနည်းကြာနိုင်တယ်ပေါ့
ကျွန်တော်နည်းနည်းကိုစစ်သူဖြတ်မိချင်တာကစစ်စစ်ရေးကိစ္စတွေကသူတို့ကလက်ခံမယ်ဆိုတာကဘင်္ဂလားဒေ့ရှ်ကနေပြီးတော့စစ်စစ်ပြီးမှလက်ခံမှာလားဒါမှမဟုတ်ဒီလူတွေကိုလာမဲ့လူတွေအကုန်လုံးခေါ်ပြီးတော့လှဖို့ခေါ်စခန်းကြမှာပဲစစ်စစ်မှာလား
မဟုတ်ဘူးပထမဦးဆုံးအချက်မှာတောင်ပြိုလဝဲနဲ့ငခုရမှာအရင်ဦးဆုံးစခန်းတစ်ခုရှိတယ်အဲ့ဒီမှာအရင်ဦးဆုံးစီစစ်မှာစီစစ်ပြီးရင်စပ်ဖို့ကောင်စခန်းမှာထားမယ်ထားပြီးတော့မှသူတို့ကိုအလုံးလုံးခိုင်းမယ်အလုံးလုံးခိုင်းရင်သူတို့ကပတ်ဆံရမယ်အဲ့ရတဲ့ပတ်ဆံနဲ့ကျွန်တော်ကပြောတဲ့စက်တင်နေရာမှာနေရာချထားပြီးတဲ့နေရာမှာဒီအင်အားဆောက်လုပ်ရေးလုပ်ငန်းတွေကျွန်တော်မှတ်မြှောက်မှန်းတာပေါ့နော
်အဲ့
လုပ်ငန်းတွေမှာသူတို့ကိုယ်တိုင်အလုံးလုံးရမယ်အလုံးလုံးရပြီးရင်အဲ့ဒီမှာသူတို့ဟိုအလုံးလုံးအားကလည်းပြန်ရတဲ့ဟာနဲ့မှာသူတို့နေရာတွေပိုင်းသူတို့ရအဒီလိုမျိုးစီစဉ်ထားတဲ့သဘောကြီးကျွန်တော်တို့တွေ့ရတယ်အဲ့တော့အခုလောဆယ်တို့ကဘယ်တော့လုံနေတယ်လဲဆိုတော့ဒီရက်ပေါ်တော့23ရက်နေ့လောက်ဆိုရင်တော့ဟိုအလုံး30လောက်တို့ပြီးအောင်လုပ်မယ်စဖို့ကစခန်းမှာလူ1000လောက်ဆက်မယ်အဲ့ဒီဥစ္စာကြီးကဘယ်တော့ဒီကြီးအောင်တို့လုပ်မယ်ဆိုတော့လူ3000လောက်ဆက်တဲ့ဒီအနေထားကြီးပြီးအောင်တဖြည်းဖြည်းနဲ့တို့လုပ်သွားမယ်အဲ့ဒီမျိုးဟိုဟာရှိတယ်ဟိုအခုလောဆယ်ကျွန်တော်နောက်ဆုံးကြားတဲ့သတင်းအရဆိုရင်တော့ဟိုနှစ်ဖက်ကတော့ဟိုကြည့်တာကတော့ဘယ်တော့ဒီအပြည့်ပဲကြီးတော့မို့မြန်မာဘက်ကတော့တရက်ကိုလူ300လောက်တပတ်ကိုဆိုရင်ထောက်သားလောက်သူကလက်ခံနိုင်မယ်လို့သူကတစ်ချက်ကိုပြောတယ်အဲ့ဒီအရေအတွက်တိုင်းဆိုရင်တော့နှစ်နှစ်ကိုမှသူက3,500-6,000လောက်သူကရမှာဒါပေမဲ့ဟိုမှာရောက်သွားတာ5,600ဆိုတဲ့ခါကျတော့ဒါဘင်္ဂလားဒေ့ရှ်ကလည်းနှစ်နှစ်လောက်တွင်းမှာသူကလည်းပြတ်ချင်တယ်ဒါပေမဲ့အဲ့ဒီဥစ္စာကတော့ဖိနန်းနဲ့ကြည့်တဲ့ခါကျတော့အဲ့ဒီနည်းနဲ့တော့တစ်ဖက်နဲ့တစ်ဖက်ဟိုလက်ခံနိုင်တဲ့နေထားနဲ့ဟိုဘက်ကပြန်ပို့ကြည့်တဲ့နေထားနဲ့ဖိတ်တော့စီးရင်မကိုက်သေးဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့လာတဲ့လူမှန်သမျှကိုခုနငခုရနဲ့တောင်ပြူလက်ဝဲမှာအရင်ချမယ်ဆိုတော့အဲ့ကြောင့်မှစီစစ်မှာလားအဲ့ကြောင့်မှစီစစ်ပြီးတော့မှဒီနိုင်ငံသားမဟုတ်ဘူးဆိုရင်ဘာတွေပြန်ဖြစ်လာနိုင်လဲ
သူကမရှင်းရှိတယ်ပထမတစ်ချက်ကဒီမြန်မာဘက်ကကန့်လန့်ထားမှုမှာတော့ရှောက်လွာတွေကိုသူတို့ကအရင်ဒီဘက်ကိုပြန်ပို့ရမယ်ရှောက်လွာကိုအရင်စီစစ်မယ်ဒီကျွန်တော်တို့မြန်မာဘက်ကရှောက်လွာမှာဆိုရင်အရင်တော့ရှိသွားတဲ့လူတွေလားအဒီမှာကျွန်တော်တို့နားလည်ကြလို့ဆိုရင်သူတို့အချင်းချင်းကောက်ခံထားတဲ့စင်းစရားတွေရှိတယ်အဲ့တော့ဒီစင်းတွေနဲ့လူနာမည်တွေဝင်လာပြီဆိုရင်အဒီလူတွေကတကယ်ပဲရှိခဲ့ကြလားဘာညာဆိုပြီးတော့မှအဲ့မှာပထမတစ်ချက်အနေနဲ့ကတော့အဒီလူတွေကိုလက်ခံနိုင်ပါတယ်ဆိုတော့မှသာဟိုဘက်ကနေလာခွင့်ရမှာဆ
က်ဟုတ်ကဲ့ဦးစီးစုလေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဥဖေတန်းဖိတ်ခေါ်ချင်ပါတယ်ဥဖေတန်းကတော့ဒီANP ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဥဖေတန်းကြားပါလားခင်ဗျာ
ဟုတ
်ကဲ့အခုအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရနဲ့အခုညှိနှိုင်းပြီးတော့ဒီပြန်ခေါ်ရေးစီစဉ်နေလုပ်နေပြီဥဖေတန်းတို့ ANP ပါတီဘက်ကတော့ဒါကိုတချို့ဟာတွေသဘောမတူဘူးလို့လည်းကျွန်တော်ကြားပါတယ်ဥဖေတန်းရဲ့သဘောလည်းသိချင်ပါတယ်ခင်ဗျာ
NP အနေနဲ့ကတော့ဒီသူတွေရဲ့စိုးရင်ကြောင်းကြမှုပေါ်မှာကျွန်တော်တို့ကသူတို့ကိုလုံးဝလက်မခံဘူးဆိုတာမဟုတ်ဘူးကျွန်တော်တို့ဒေတာအချို့ထွက်เนาะအချို့တခင်ပေါ်တော့ဒီမောင်းတော်ဒေတာတောင်ပိုင်းမှာရှိတဲ့ဒီပြည်နယ်ကမ်းရှိဒေတာအဲ့နေရာကအကျန်းဖက်သမားတွေအလွယ်တကူဝင်ရောက်နိုင်တယ်အလွယ်တကူထွက်နိုင်တယ်ပြီးတော့ဟိုရတိတောင်ဖက်ကိုလည်းကူးပြောင်းပြီးတော့ဟိုပြဿနာတွေဖြစ်လာနိုင်တယ်အဲ့နေရာကပြည်နယ်ချင်းလုံခြုံရေးကလည်းအားနေတော့ကျွန်တော်အဲ့ဒေတာကိုဒေတာခံတွေကမလာရရှင်ဘူးငကူကရွာတွေရှိပြီမဲ့အဲ့ဒီနေရာဒီမှာပြန်ပြီးတော့အတိုင်းမချပေးရှင်ဘူးနော်အဲ့ဒါလေးကိုကျွန်တော်တို့ဘက်ကကြီးညာချက်ထုတ်ပြီးတော့တင်ပြချင်းဖြစ်ပါတယ်သူတို့ကိုလက်ခံမဲ့အ ှိနေမျိုးဘယ်လိုလက်ခံမယ်ဟာဘယ်လိုလုပ်မယ်ဆိုတာအစိုးရဟိုရှင်းပြမှုအားနည်းပါတယ်ပြင်းပြမြင်တာမှုအားနည်းတယ်အဲ့ဒီပုံမှာကြော်သားကြီးစိုးရင်ကြောင်းကြတာလေများတယ်လို့ကျွန်တော်မြင်တယ်ပြီးတော့သူကဘာလုပ်မှာလဲဟိုလက်ခံမယ်ပြီးတော့နိုင်ငံသားဆစ်ဆင်းမယ်ပေါ့နိုင်ငံသားဆစ်ဆင်းတဲ့အခါမှာနိုင်ငံသားမဟုတ်တဲ့လူကိုဘယ်လိုလုပ်မလဲအဲ့ဒါကလည်းတကယ်ကျွန်တော်တို့ကသိရှိနေတဲ့ကိစ္စပေါ့နော်နိုင်ငံသားမဟုတ်ဘူးဆိုရင်အဲ့ဒီလိုဘယ်မှာပို့မှာလဲဘယ်မှာထားမှာလဲအဲ့ဒီလိုတဖြည်းဖြည်းပဲအဲ့ဒီကက်မှာထားရင်းထားရင်းနဲ့ပြုနိုင်ငံသားနိုင်ငံသားနိုင်ငံသားရှိလားမလားအဲ့လိုမျိုးကျွန်တော်အများကြီးစိုးရိမ်တာပေါ့နော်အဲ့လိုပဲခိုင်းပါတယ်
ဟုတ်ကဲ့ဥပိ္ပတန်ကျွန်တော်တခုမေးချင်တာကခုနဥပိ္ပတန်တို့ပြောတဲ့ထဲမှာဒီပင်လယ်ကမ်းစပ်နားမှာရှိတဲ့ဒေသမှာမူလဒေသတွေမှာတို့နေရာပြန်မချထားစေခြင်းဆိုရင်တစ်ဖက်ကတို့ကပြောနေတာကလည်းတို့ရဲ့လေဒီယာတွေတို့ရဲ့လုပ်ငန်းခွင်တွေအဲ့မှာရှိတော့အဲ့နေရာမှာပဲပြန်နေလို့ရဆိုတော့ပြောနေတာတွေကျွန်တော်ကြားပါတယ်ခင်ဗျအဲ့တော့ဥပိ္ပတန်တို့အမြင်ကဒီလူတွေကိုဘယ်မှာပြန်ပြီးနေရာချထားခြင်းစေခြင်းတာလဲ
ဟာလာနေရဆိုပေမဲ့ဒီမြေတွေကအဲ့လိုနေရတော့မှန်တယ်ဒါပေမဲ့ဒီလေတွေကလည်းတကယ်တမ်းကျတော့နိုင်ငံသားမှလဲပိုင်ခွင့်ရှိတာပါ။အဲဘာကြောက်ကြဒီလိုအချက်တည်းတွေ့လာပြီဆိုရင်တော့အစိုးရကဒီလမ်းတစ်ခုရှာပြီးတော့ပေါ့နော်။ဟိုဘယ်လိုကောင်းမလဲအကောင်းဆုံးဖြစ်အောင်ဖြေရှင်းဖို့တာဝန်တို့ရှိရဲ့နိုင်ငံတော်လုံခြုံရေးဒေသခံတွေလုံခြုံရေးအဲနောက်ပြီးတော့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပါမဖြစ်ပေါ်လာဖို့အတွက်အဲ့ဒီဒေသကိုကျွန်တော်တို့ကအဓိကမျက်ရှင်မပြတ်ဖို့အရေးကြီးပါတယ်
။နောက်တူဖိတ်ခေါ်ကြမှာလေသူကတော့မြို့တကြီးကြည့်ရမှာနေခဲ့တဲ့သူပါတဲ့ကုလှထွန်
းဟုတ်ကဲ့ကြားပါတ
ယ်အဲကုလှထွန်းခုနကဥဖေးတန်းနဲ့ဥစီသူအောင်မြတ်ဆွေးနွေးတာကြီးကြားမိပါပါကုလှထွန်းကလက်တလုံးမှာအမျိုးသကြီးကြည့်ရမှာလဲနေလို့မရအောင်မျိုးသကြီးကြည့်ရကတော့လုံးဝလူနေတဲ့အနေအထားမျိုးမရှိတော့ဘူးလို့လည်းကြားပါတယ်အဲ့တော့ကုလှထွန်းတို့ကဘလို့ရက်တီနေကြလဲဘလို့ပြန့်လို့လား
ကျွန်တော်တို့မျိုးသူကြီးမှဆိုလို့ရှိရင်အင်ချီပေါင်းတောင်းနေရလို့ရှိခဲ့တယ်အဲ့မှာမရှိရခါမှာတတောင်နိဗ္ဗာန်ပါသွားတာကျန်နေရကတော့တရားတိုက်ရှိခဲ့တယ်အဲ့ကောဟိုဟိုဘက်ကိုတွဲမတွားပဲနဲ့မြို့ပေါ်အနီးတစ်ဝိုက်မှာနေနေတဲ့လူတွေကအဲတွားနေဖို့လုပ်တယ်။ဒါမဲ့ဆူရကဘယ်လိုပြောလဲဆိုတော့မင်းတို့အတွက်ဟိုမှာတိစောက်နေတယ်အဲ့မှာပဲတွားနေဒီမှာနေလို့မရဘူးဆိုပြီးတော့အဲချန်နေတဲ့အင်တွေကိုရောပြီးတော့အေးရောကအပင်တွေကိုရောဘာမှမရှင်းအောင်သူတို့ကဟိုဘူဒူဇာနဲ့အပြစ်ဖြစ်လိုက်တယ်
။အခုအဆိုရရဲ့အစီအစဉ်အရဆိုတော့ဒီလူတွေကိုအရင်ဆုံးယာယီစခန်းတစ်ခုမှာထားမယ်ပြီးတော့မှသူတို့ဒီပြောင်းရွှေ့မဲ့ကြေးရွာတွေကိုပြန်တိဆောက်ပေးမယ်လို့ပြောပါတယ်ဒီအစည်းအဝေးပေါ်မှာကုလထုံးဘယ်လိုမြင်ပါလဲ
ကျွန်တော်ကတော့ဆွေးရပြောတာမယုံဘူးဘာလို့လဲဆိုတော့ကျွန်တော်မျိုးသူကြီးရွာမှာမိမရွှေရသေးဘဲနဲ့မိမလိုရသေးဘဲနဲ့အိမ်နေရာတော့ရှိခဲ့တယ်အဲ့ဒါကိုဆွေးရကအပြစ်ဖြစ်တယ်သူတို့ကတပည့်ကအိမ်ဆောက်ပေးမယ်ဆိုပြီးပြောတယ်နောက်တပည့်ကဆောက်ပေးဖို့နေနေတာဒီမှာဆောက်ပြီးသားရှိနေတဲ့အိမ်တွေကိုတော့သူတို့ပြက်နေတာပဲဆိုတော့ကျွန်တော်ဘယ်လိုလုပ်ယူနိုင်မလဲ
နောက်တူကတော့ကုတူပလောင်ဒုက္ခသစ္စာပါလေကိုမောင်မောင်ကိုမောင်မောင်လေးလိုက်ပေါ်ရောက်နေပါကြီးကြားပါလားခင်ဗျဟုတ
်ကဲ့ပါကြားပါ
ဟုတ်ကဲ့အစိုးရကကုဒေါက်တာဝင်းမြတ်ကြီးတို့ပြောတဲ့အထက်မှာဒီပြန်လာဖို့အစီအစဉ်တွေအတွက်လှုပ်ကြတဲ့အထက်မှာသူတို့ကိုစီးရင်ပြန်မပို့ဘူးလို့သိရတယ်ကိုမောင်မောင်တို့ကပြန်ဖို့အတွက်စီစဉ်မရှိလို့လားစီးရင်ပို့ထားလားမပို့ထားဘူးလား
ကောင်းတယ်ရေပုံစံအတိုင်းသူတို့ကောင်းမယ်ဆိုလို့ကျွန်တော်တော့ top box အစီအစဉ်ကလောလောဆယ်မရှိပါဘူးခင်ဗျ
ဘာဖြစ်လို့လဲခင်ဗ
ျဘာကြောင့်လဲဆိုတော့သူတို့ကပြောတာအတိုင်းအဲ့ဒီအခုသူတို့ပြောတာတိုင်းတော့မဆိုလို့ကျွန်တော်တို့ဒုက္ခစီစကဲမှာပဲနေရမယ်လေသူတို့လပ်ပကန်သူတို့ဒုက္ခစီစကဲမှာသူတို့ဆောက်တာရရှိတယ်အဲ့ဒီဒုက္ခစီစကဲမှာကျွန်တော်မနေချင်ဘူးကျွန်တော်တောင်းဆိုချင်တာသဘောတော့ဒုက္ခစီများအလုံးအခုတောင်းဆိုချင်တာသဘောတော့ကျွန်တော်တို့ရိုင်းညာနာမင်းနဲ့နိုင်ငံစားကွာရဘေဝပေးရမှာနေမနိုင်မှာကျွန်တော်တို့ကုလသမဂ္ဂငိုင်းချရတဲ့ကိုကျွန်တော်တို့နောက်တူပါရမယ်အခုနေမတော့မှကျွန်တော်တို့မိမိနေရမှာနေတိုင်ကွန်းဥဥစားပစ္စည်းပိုင်ဆိုင်ကအကုန်လုံးကျွန်တော်တို့ကိုပေးရမယ်
ကိုလားကိုမောင်မောင်ကအရင်ကကောဗာနိုင်ငံသားမှာဘလို့အစ်စ်မျိုးနဲ့နေထိုင်နေရလဲခင်ဗျ။ဟု
တ်ကဲ့ပါကျွန်တော်နိုင်ငံသားပါကျွန်တော်နိုင်ငံသားဆိုတော့ကျွန်တော်အပေါ်အပါကနိုင်ငံသားခရီးသားတာလဲကျွန်တော်ကလောလောဆယ်နိုင်ငံသားဖြစ်ပါ
ကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေကိုမျိုးတန်ကိုမျိုးတန်ကတော့ဘာလူကာလီဒုက္ခသက်စကားပါကိုမျိုးတန်ကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားရပါတယ်ခင်ဗျ။
ကိုမျိုးတန်ကြီးခုနကဆိုရကလုံနေတဲ့အစီအစဉ်နဲ့ပတ်သက်လို့ကိုမျိုးတန်တို့ရဲ့သဘောထားစင်းပို့ပြီးလားဘလို့ရှိပါလဲ
။ကျွန်တော်မှလည်းတင်ရမယ်ကျွန်တော်ကိုတာနေကိုကိုပြင်ဖို့အဆင်သင့်ပါပဲဒါပေမဲ့ဒီဘက်ကနေပုံမဟိုဘက်မှာလက်ကမဲ့ကိုရရေးစကမနဲ့နေရမယ်ဆိုတော့ဘလောက်ချာချာနေရမယ်ဆိုတာလည်းတိတိကျကျမသိပါဘူးသူတို့တလားမလားနေရမယ်ဆိုရင်လည်းဒီရေးစကမလိုပဲပြင်လင်တိုင်လွန်သားမှမဟုတ်ဘူးလို့ဘယ်မှာကောင်ချမလဲမချပါဘူးသူတို့ကပြောတာလို့ဘတော်မှရအောင်ချပါဘူးဒီမှာဒီလူတော့အမေရိကန်ကျောပြဖို့လိုတယ
်ကိုစီသူကိုကျွန်တော်မေးချင်ပါတယ်ခင်ဗျခုနကကိုလာထွန်းပြောသွားတဲ့ဟာတခုရှိပါတယ်သူကရှိပီးသားဒုက္ခတွေတွေရှိတယ်အဲရှိပီးသားဒုက္ခတွေတွေအတွက်ကိုနေရာပြန်ချထားဖို့ရှိပီးသားဆိုဗမာပြည်ထဲမှာရှောင်ပြင်းနေတဲ့လူတွေပေါ့နေရာပြန်လည်ချထားဖို့အတွက်ပို့ပြီးတော့ရေးကြည့်ပါလို့ပြောပါတယ်ကိုစီသူအဲ့ဒီအခြေအနေနဲ့ပတ်သက်လို့ဘယ်လောက်များသိပါလဲခင်ဗျအ
ချိန်များများအရှိလုံးကစစ်တွေကဒုက္ခတွေစခန်းနေပဲလीအဲ့ဒီမှာ2012စ
နှစ်ခုမြောက်ကလေးကအဲဒုက္ခသည်စခန်းကြီးဟိုဖွင့်ထားပြီးတော့အမှရောက်တယ်ရောက်တော့နှခုတုံးကတော့မွတ်စလင်ကြီးရှိတယ်နောက်ရခိုင်ကြီးရှိတာပေါ့ရခိုင်တိုင်းသားကြီးရှိတယ်ဒါပေမဲ့ရခိုင်တိုင်းသားကြီးကအနည်းစုပါတော်တော်ကိုနည်းပါတယ်နည်းပြီးတော့အခုဆိုရင်လည်းအကုန်လုံးဒီပါလောက်တော့နေရက်တွေပြန်ရပြီလေအဲ့တော့ဒါပေမဲ့နောက်ဆုံးအခုစီးရင်စရာအရာဆိုရင်မွတ်စလင်တွေကတစ်သိန်းကျော်လောက်ကအဲ့ဒီမှာဒီနေ့ချိန်ကြီးဟိုဗါလဲအခြေကျုပ်တို့တော့ပြောလို့ရပါတယ်အဲ့ဒီမှာပြိမိနေတာပေါ့နော်ဒါကြီးကိုတွေ့ထားတဲ့ခါကျတော့ဒီစခန်းဆိုတဲ့ဟာကြီးကိုမယုံကြည်ဘူးဖြစ်နေတာပေါ့ဒါလည်းတော်တော်လေးတော့သဘာဝကျပါတယ
်ဗမာပြည်ထဲမှာရှိပြီးသားဒုက္ခတွေတွေထွက်ပြေးနေရကြတဲ့မွတ်စလင်တွေကြတော့နေရာမချထားပေးသေးဘူးလားအဲ့တော့အစီအစဉ်ဘာမှမရှိသေးဘူးလားခင်ဗျဟ
ုတ်တယ်အဲ့ဒီအတွက်ကြီးလည်းမရှိသေးဘူးအစိုးရဘက်ကပြောတဲ့စီမှာကျွန်တော်တို့ဟိုရှင်းရှင်းလင်းလင်းမသိရသေးတာရှိတယ်အဲ့တော့တို့ငဘူတော့ဘာပြောလဲဆိုတော့ဟုတ်တယ်တဲ့ဒီဟိုပြန်လာတဲ့လူတွေကိုသူတို့ယူရတယ်မှာနေရာချထားပြီးမယ်ဒါပေမဲ့ငကူယူရပုံစံအတိုင်းမဟုတ်ငကူမြင်နေရမဟုတ်ဘာလို့တော့ဟိုလက်ခံလို့ရပါလဲဘာဖြစ်လို့ဆိုတော့ငကူယူရတွေကကျွန်တော်တို့ရောက်ဘူးလေအရင်ရှုပ်ထွေးပြီးတော့မှဟိုသွားလာခဲ့အကုန်လုံးကိတ်စီရတဲ့နေထိုင်ပြီးအဲ့ဒါတွေကိုစနစ်တကျပြန်လဲနေရာချထားပြီးမယ်ဆိုတဲ့ဟာတော့လက်ခံလို့ရပါလဲ
ဟုတ်ကဲ့
ငကူကတော့အဲ့ဒီသဘောမျိုးမဟုတ်ဘူးအစ်စ်နေရာချထားပြီးမယ်ဆိုတဲ့သဘောမျိုးတွေတွေ့ရတော့ဟိုနေနေတော့ခက်တာပေါ့နော်အဲ့ဒီသဘောမျိုးပါ
ဟုတ်ကဲ့ကျွန်တော်တော်ရရှင်တူပြန်ပြီးတော့ခေါ်ချင်ပါလေအဒူရာဇက
်အစိုးရကမပြတ်တော့ဘူးခင်ဗျာအစိုးရကပြန်လာမယ့်လူတွေကိုသူတို့က NBC ကပြင်မယ် NBC နဲ့နိုင်ငံသားပြင်မယ်ဆိုတော့အခုမွန်တော့မှာရှိတဲ့လက်ရှိမွတ်စလင်တွေကတော့မှနိုင်ငံသားပြောမပေးခဲ့ဘူ
းဟုတ်ကဲ့
မွန်တော့မြို့မှာရှိတဲ့မွတ်စလင်တွေကတော့မှဂူတီဒီနိုင်ငံကခွင့်ကိုပြင်မယ် NBC ကတော့ပြီးတော့ဂူတီမပေးတဲ့လူတွေကအများကြီးရှိတယ်နိုင်ငံသားရှောက်တတ်လို့လူတွေကအများကြီးရှိတယ်မွန်တော့မှာဘယ်လိုလုပ်ရင်ချင်ပါလို့အဲ့ဒီပြဿနာမျိုးလို့
ကျွန်တော်နောက်ဆုံးအနေနဲ့ဥဖေတန်းကိုမေးချင်ပါလေခင်ဗျာဥဖေတန်းအခုအဖြစ်ပြက်တွေဒုက္ခတွေပြန်ခေါ်ရဲနေရချထားရေးလုံနေတဲ့အချိန်မှာပဲတစ်ချိန်တည်းမှာပဲကျွန်တော်တို့ရခိုင်ဒုက္ခတွေနောက်အဲ့ထန်ဒီတိုင်းသားဒုက္ခတွေတော်များရှိပါတယ်ဒီလူတွေနဲ့ပတ်သက်လို့ရောဘာတွေများဆောင်ရွက်ပေးနေပါလဲအာနာပိုင်ဒီဘက်က
ကျွန်တော်တို့ရခိုင်တိုင်းသားဒုက္ခတွေဆိုတော့ဘလို့ရဲ့ယာယီအားချင်းပေါ့နော်ဒါပဋိပက္ခအထက်မှာပါဝင်သွားလို့မိတော်ဒီမှာမနေနိုင်လို့အဲ့လိုမျိုးဟိုယာယီဒုက္ခတွေစကားနေဖွင့်ထားတာကြတာရှိပါတယ်ဒါပေမဲ့အခုတော့အကုန်လုံးသူတို့ပိတ်သိမ်းကုန်ပါပြီကျွန်တော်ရခိုင်တိုင်းသားတွေအနေနဲ့ကတော့ကိုယ်ပတ်ဝန်းကျင်မှာပျော်ဝင်ပြီးတော့အဲ့လိုအလုပ်လုပ်နိုင်တဲ့အခြေအနေရှိတဲ့အတွက်နဲ့ဒီပေါ်မှာတိတ်ပြီးတော့ဒီစကားနေမှာပေါ်မှာတိတ်ပြီးတော့အားမကိုးပါဘူးတော့ကျွန်တော်တို့ခုဖြစ်နေတာကတော့ဒီမွတ်စလင်ဒုက္ခတွေစကားမျိုးပေါ့နော်အဆက်ကလူကြီးတွေလာပြောပါတယ်ဒီစကားမျိုးပိတ်ပိတ်မဲ့ဆိုတော့သူတို့ကလက်ခံတာမသိရပါဘူးသူတို့ကငကိုနေရာကိုတောင်းတယ်နောက်တချို့ကလည်းသူတို့ဒုက္ခတွေစကားမှာအဲကပတ်အဖွဲ့အစည်းတွေကအကူအညီတွေကိုအဲ့တော့ memory အဲ့ဒီအရှင်းကြီးအရရကြောင့်အော်သူတို့ကအခုချိန်ထိဒုက္ခတွေစကားမှာနေရတာပဲဖြစ်ပါတယ်အစိုးရကတော့ဒီဒုက္ခတွေစကားမျိုးကိုဖျက်သိမ်းဖို့အာသူတို့ကိုဟိုနေရာချထားဖို့အများအားကြိုးစားနေတာကျွန်တော်တွေ့ပါတယ်အခြေအနေကတော့အော်မတူပါဘူးခင်ဗျသူတို့မသွားချင်တာအခုဒါအကြောင်းအချက်တစ်ခုကမူလနေရာကိုပြန်လို့ဘယ်လိုမှနေလို့မရတဲ့အခြေအနေမျိုးပြဿနာတစ်ခုဖြစ်လာပြီဆိုရင်ထပ်ပြီးတော့ချင်းဖို့ကတော့တို့ကိုပို့ပြီးတော့ပြဿနာကြီးကြီးလာနိုင်တယ်အဲဒါကြောင့်လည်းအစိုးရကစဉ်းစားတာဖြစ်ပါတယ်နောက်တစ်ချက်ကသူတို့ကိုယ်နိုင်ကအဲ့လိုရိတ်ခါပြီးအကူကြီးနော်အထောက်ပံ့နေရနေတော့သူတို့ကိုယ်နိုင်ကလည်းအဲ့ဒီပုံမှာတာဝန်ချင်းတွေ့ပြီးတော့အဲ့ဒါကိုမေမောနေတဲ့အခြေအနေမျိုးလည်းရှိပါတယ်အဲ့ဒီနှစ်ချက်ကြောင့်တော့မွတ်စလင်ဒုက္ခတွေစကားနဲ့ရခိုင်ဒုက္ခတွေစကားအခြေအနေမတူရှင်းဖြစ်ပါတယ်ခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာဥဖေတန်ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဥဖေတန်ဥစီသူအောင်မြေကိုလာထွန်ကျွန်내ဒီတော့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ကျွန်တော်အချိန်ဆက်တော်လို့အခုညနာခွင့်ပေးပါခင်ဗျာ
ကိုတာညုံအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညာဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။ VOE ကနေဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးပါရရှင
်။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Mohammed El Ghazali, Abu Ka Ali Alden နဲ့ Wanas El Faghi တို့ကိုကဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီအထူးသတ်မှတ်တဲ့စီးရင်တဲမှာအမေရိကန်နိုင်ငံသားရဲ့ဌာနကထက်သွင်းလိုက်ပါတယ်။ဒီသတ်မှတ်ချက်တွေကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနိုင်ငံသားရဲ့မူဝါဒအမျိုးသားလုံခြုံရေးဒါမှမဟုတ်အမေရိကန်နိုင်ငံသားတို့ရဲ့လုံခြုံရေးကိုချိန်ချောက်တဲ့အကြမ်းဖက်မှုလုပ်ရတွေလှုပ်ဆောင်ဖို့တည်တာတဲ့အန်ဒီရဲ့အပြုအမူဒါမှမဟုတ်လှုပ်ဆောင်ဖို့တန်တိတ်ထန်အခိုင်အမာချထားတဲ့တတိပုဂ္ဂလနိုင်ငံသားတွေအပေါ်တင်းတင်းကြပ်ကြပ်ချမှတ်တဲ့ဒဏ်ခအရေးယူမှုဖြစ်ပါတယ်။ဒီသမတ်ချက်တွေရဲ့အကျိုးရလာကတော့ရေဘူးရအပြင်အမေရိကန်နိုင်ငံသားတွေကဒီအကျန်းဖက်သမားတွေနဲ့ဆက်နွယ်ပြီးလုပ်ငန်းလုပ်ကင်ခွင့်မရှိခြင်းနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုနဲ့ပိုင်ဆိုင်မှုအကျိုးစီးပွားတွေကိုဥပဒေနဲ့အညီကန့်သတ်ပိတ်ပင်တာတွေဖြစ်ပါတယ်။မိုဟာမက်အယ်ဂါဇလီ၊အဘူခါအလီအဒန်နဲ့ဝါနတ်စ်အယ်ဖာဂီဒိုအားလုံးဟာအာရေဗျကျွန်းဆွယ်မှာရှိတဲ့အယ်ခိုင်ဒါအဖွဲ့၊အယ်ရှာဘအဖွဲ့ အစ္စလာမ်ရဲ့မာဂရမာရှိတဲ့အယ်ခါအီဒါအဖွဲ့စတဲ့အယ်ခါအီဒါအဖွဲ့ဝင်တွေနဲ့ဆက်ဆက်သူတွေဖြစ်ကြပါဗါးအမေရိကန်ပြည်ထောင်စုကဒီအဖွဲ့တွေအားလုံးကိုနိုင်ငံခြားအကြံဖက်အဖွဲ့စည်းတွေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်အယ်ဂါဇလီဟာအာရေဗျာကျွန်းဆွယ်မှာရှိတဲ့အယ်ခါအီဒါအဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင်တစ်ဦးဖြစ်ပြီးအဖွဲ့ရဲ့လုပ်ငန်းလည်ပတ်မှုအတွက်သင်တန်းပေးတာတွေနဲ့အဖွဲ့အတွင်းလုံခြုံရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေသူဖြစ်ပါတယ်အဘူခါအာလီအဒန်ကတော့အယ်ရှာဘအဖွဲ့ရဲ့ဒုတိယမြောက်အကြီးအကဲဖြစ်ပါတယ်။ဝါနာအယ်ဖာဂီကတော့အစ္စလာမ်ရဲ့မာဂရမာရှိတဲ့အယ်ခါအီဒါအဖွဲ့ကဖြစ်ပြီး2015မတ်လ18ရက်နေ့ကတူနီရှားနိုင်ငံမှာလူပေါင်း20ထက်မနည်းသေဆုံးခဲ့ရတဲ့ဘာဒိုပြတိုက်တိုက်ခိုက်မှုကိုစီစဉ်ခဲ့သူဖြစ်ပါတယ်။မိုဟာမက်အယ်ဂါဇလီ၊ဝါနာအယ်ဖာဂီနဲ့အဘူခါအာလီအဒန်တို့ဟာအကြမ်းဖက်ဝါဒလုပ်ရာတွေကိုကျူးလွန်ခဲ့တဲ့သူတွေဖြစ်တဲ့ဆိုတာကိုဒီသမတ်ချက်တွေကအမေရိကန်လူထုနဲ့နိုင်ငံတကာအသိုင်းအဝိုင်းတွေကိုအသိပေးလိုက်တာဖြစ်ပါတယ်။အကြမ်းဖက်ဝါဒစီးရင်ထဲသတ်မှတ်ခံရတဲ့အဖွဲ့အစည်းတွေနဲ့တတိပုဂ္ဂလတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့သူတို့ရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုတုံးဆွဲခွင့်ညှင်းပယ်ခံရတဲ့အပြင်ဒီသမတ်ချက်တွေကအမေရိကန်အာဏာပိုင်အဖွဲ့တွေနဲ့တခြားအစိုးရတွေကိုလည်းအထောက်အကူပေးနိုင်ပါတယ်။ဒီသမတ်ချက်တွေဟာဘယ်နေရာဘယ်တောက်မျိုးမှမဆိုအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေကိုဖြိုခွင်းဖို့အမေရိကန်ရဲ့ကြီးမားကျယ်ပြန့်တဲ့မဟာဗျူဟာအစိတ်အပိုင်းတရားဖြစ်ပါတယ်ရှင်
။မိဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ခဲ့တဲ့တနာယီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖန်ယူနိုင်နိုင်ကြပါတယ်။ပုတ်ထူးနေ့ညပိုင်းမှာတော့ဥကျော်ဇန်တာရဲ့မြမအေးသုံးသက်ချက်ပြည်တွင်းသတင်းသုံးသက်ချက်နဲ့အာကစားသတင်းလွှာစားတဲ့သတင်းကန်စသတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်အခုမနေ့ပိုင်းအစီအစဉ်ဆုံးမသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မရှင
်အမေရိကန်ပြည်ထောင်စုကိုကလေးပေါ်မှာတရားဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးတဲ့DCA အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးကယ်လီဖိုးနီးယားတရားရုံးကတားမြစ်ထားတာကိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions ကနိုင်ငံတော်တရားရုံးကိုပယ်ဖျက်ပေးဖို့အတွက်မှန်ကြမယ်လို့ပြောလိုက်ပါတယ်။အမေရိကန်တရားရေးဌာနကနေပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးပေါ်မှာတရားဝင်ရောက်ရှိလာသူတို့ကိုအကာအကွယ်ပေးတဲ့ DCA ကိုလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲဥပဒေမှာထည့်သွင်းဖို့တောင်းဆိုမှုဟာစစ်တပ်ကိုအထိနာစေမဲ့ဒီသတင်းပတ်တွင်ဖြစ်လာနိုင်တဲ့အစိုးရအသုံးစီလဲပတ်မှုရက်ဆိုင်မှုတွေဖြစ်နိုင်တယ်လို့ပြောကြားပြီး Democratic Party ဝင်တွေကို American သမ္မတ Donald Trump ကဝေဖန်အပြစ်တင်ခဲ့တာပါ။မကြာခင်ကပြုလုပ်ခဲ့ကြတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအရာရှိတွေထိတွေ့ဆက်ဆံမှုကနေမြောက်ကိုရီးယားနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းနေပြီးဖြစ်လို့ဖြစ်စည်းလုပ်လို့တဲ့အမှုချက်တွေပြောင်းလဲသွားလိမ့်မယ်လို့ American သမ္မတ Donald Trump နဲ့တရုတ်သမ္မတရှီကျင့်ပင်တို့ကမျှော်လင့်နေကြကြောင်းအင်္ဂါနေ့မှာအမေရိကန်သမ္မတအင်မြူကနေပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ရှမ်းအောင်မြို့ဖြစ်တဲ့မြောက်ဦးမြို့မှာမနေ့အင်္ဂါနေ့ကအဒီကယုံဖြစ်ပွားခဲ့ပြီးလူတအူးတေဆုံးခဲ့ရတယ်လို့အ ਨੇ ဆုံး၉ဦးဒဏ်ရာရှိခဲ့ပါတယ်။အင်္ဂါညပိုင်းလုံခြုံရေးရဲတပ်ဖွဲ့နဲ့ဒေသခံတပ်ကြွလှုပ်ရှားသူလူငယ်တွေကြားထိတ်တိုက်ဖြစ်ပြီးရဲကပစ်ခတ်လူစုခွဲရကနေအခုလိုတအူးတေဆုံးခဲ့ရတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးဆောင်ဆိုင်မှု Miss ရန်ကြီးလီယာမြန်မာနိုင်ငံအင်းဒီဂျန်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို January 18ရက်နေ့မှာစပြီးတွားရောက်မှာဖြစ်ပါတယ
်ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19.25 တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.